Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မေလ22ရက်တောက်ချာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်သောရရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းလွှာတွေကတော့အချိုးကျကိုစားပြုစနစ်ကျင့်သုံးနိုင်ရေးစစ်ကောင်စီကနေဖွဲ့ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတို့ဒီကနေ့တွေ့ဆုံစင်မှာသဘောတူခဲ့ပါတယ်ဒီလိုပဲဒီအနိုင်ရပါတီ NND ဟာ2020ရွေးကောက်ပွဲမှာမဲမတမာမှုတွေလုပ်ခဲ့တယ်ဆိုပြီးကော်မရှင်ဘက်ကပြောကြားခဲ့ပါတယ
် NND ပါတီနဲ့ပတ်သက်လို့ဒုက္ခသားရဲ့ဘင်ကောနဲ့မှာတော့ဒီမဲမတမာမှုတွေတွေ့ရတယ်ကျွန်တော်တို့ချက်ချုပ်နေတော့ကြာနေလို့ပြောတယ်ဟောတော့ကိုအဲ့ဒါတွေပြီးရင်တော့ဒီမဲတိုင်ပဲပိုးတယ်ဆိုတော့အကြောင်းကြားချက်နဲ့ NLD ပါတီကိုချက်သိမ်းဖို့အနေနဲ့ချက်ချုပ်ပြောပါတယ
်ဒီသတင်းနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်ရှင်နောက်ကချင်ပြည်နယ်မိုးမောင်းမြို့နယ်မြို့တစ်ကုံလောစီဟတ်မှာတော့လက်နက်ကြီးကြီးကြလို့လူထိခိုက်ခဲ့တယ်လို့ရှမ်းမြောက်ပေါက်ကွဲမှုကြောင့်လူ9ဦးသေဆုံးခဲ့ရပါတယ်ချင်းပြည်နယ်ကလေးဖလန်းကတိုက်ပွဲအခြေအနေကချင်ဘက်ကအဖမ်းအစည်းတွေနဲ့အတူရန်ကုန်ပါဝင်နိုင်ငံတဝန်းကဆန္ဒပြမှုတွေနဲ့နေရာအနှံ့လိုဖြစ်ပွားနေတဲ့ပေါက်ကွဲမှုတွေကြောင့်နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်
စစ်အုပ်ချုပ်ရေးကောင်စီတပ်တွေကတရားလှည့်လို့ဖမ်းဆီးတာအရာဝတ်တွေနဲ့ကင်းလှည့်ပြီးတော့လုံခြုံရေးတင်းကျပ်ထားတဲ့အတွက်လက်မော်ထွက်ဆနာပြတာတွေလုပ်ဖို့ခက်ခဲလာပေမဲ့ခုရက်ပိုင်းအတွင်းဆနာပြစစ်ကြောင်းတချို့မှာလွှင့်အားပုံများလာပါတယ်တပေကောင်းဆောင်လူငယ်တွေကလုံခြုံရေးအခြေအနေကိုကြိုတင်လေ့လာပြီးမှအချိန်တို့အတွင်းဘေကင်းကင်းနဲ့စနစ်တကျတပေပွဲဆင်နွှဲလာကြတာပါပောက်ကွဲတံတွေကြားနေရတဲ့ရန်ကုန်မြို့နယ်တချို့မှာလူငယ်တွေဥဆောင်တဲ့စစ်အာဏာရှင်ဆန့်ကျင်ရေးဆနာပြပွဲတွေလုပ်ခဲ့ပြီးနယ်မြို့တွေမှာလည်းအာဏာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေပုံစံမျိုးစုံနဲ့အားကောင်းလာပါတယ်။စစ်ကောင်စီကဖန်ထားတဲ့ဆန္ဒပြပြည်သူတွေပြန်လွတ်ဖို့ညှိနှိုင်းချွနဲ့မှုမှာအဆင်မပြေရကချင်းပြည်နယ်မင်းတပ်မြို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီကြားပစ်ခတ်တိုက်ခိုက်မှုတွေပြင်းထန်လာတာကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေတိုးလာနေပါတယ်။ဒီအချိန်မှာပဲမင်းတပ်မြို့နယ်ပြည်သူတွေကိုစစ်တပ်ကမစင်မချင်းအကြမ်းဖက်တိုက်ခိုက်နေတာကြောင့်နေရာဆုံးခွာထွက်ပြေးရသူတွေနဲ့တိတ်ဆုံးသူတွေတိုးလာတယ်ဆိုတဲ့သတင်းတွေကြလူသားချင်းစာနာမှုအကျအသေးတွေပေါ်ပေါက်လာမှာကိုအလွန်ဆိုရင်ကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အယက်သားတွေနဲ့ပြည်သူပိုင်ဆောက်အုံတွေကိုမထိခိုက်အောင်လုံခြုံရေးတပ်ဖွဲ့အလုံးသတိပြုဆောင်ရွက်ကြဖို့ဘေးလွတ်ရာပြည်တဲ့အယက်သားတွေကိုမဟန်တားဖို့စေဝါကုသဖို့လိုအပ်နေသူတွေကိုလုံခြုံတဲ့နေရာမှာဆေးကုသခွင့်ပြုဖို့အိမ်မှာပိတ်မိနေသူတွေအပါအဝင်အကူအညီလိုအပ်နေကြတဲ့စစ်ဘေးရှောင်ပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုတွားရောက်ပေးအပ်ခွင့်ပြုဖို့လဲကုလကြေညာချက်မှာတိုက်တွန်းတောင်းဆိုထားပါတယ်2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့အတွက် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းမလားမဲမတမာမှုကျူးလွန်ခဲ့သူတွေကိုအရေးယူမလားစဉ်းစားဆောင်ရွက်သွားမယ်အကြောင်းစစ်အုပ်ချုပ်ရေးကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ကပြောပါတယ
်တရားလေးမဲစစ်တွေစစ်စစ်မှာဖြစ်တဲ့တွေဆောင်ရွက်တဲ့ဆောင်ရွက်တဲ့ဆက်တဲ့ဆောင်ရွက်ဖြစ်ပါအဲ့လိုအဲ့လိုဥပဒေနဲ့ကြိုးပြင်းကြစီပြီးဆောင်ရွက်ခဲ့တယ်အဲ့လည်းဒီပါတယ်လို့ပြောလို့ပါတယ်ဖြစ်တယ်ဆောင်ရွက်တဲ့ပုံစံတွေဒီလိုတဲ့သစ္စာဘောင်းနေတယ်ဒီစီစဉ်တော့ဆက်လာဆောင်ရွက်ဖြစ်တယ်
ဒီကနေ့နေပြည်တော်မှာကျင်းပတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံတဲ့အစည်းအဝေးမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစိုးသိန်းကပြောသွားတာပါနိုင်ငံတော် NLD ပါတီယုံတွေကိုဝင်ရောက်ရှာဖွေတာအဖွဲ့ဝင်တွေကိုဖမ်းဆီးအရေးယူတာတွေရှိပေမဲ့ပါတီယုံတွေကတော့ခုချိန်ထိပြင်ပင်ခြင်းမရှိသေးပါဘူးပါတီဝင်အတော်များများကတော့ထွက်ပြေးသိမ်းရှောင်နေပါတယ်ရွေးကောက်ပွဲအတွင်းမဲမတမာမှုတွေရှိခဲ့တဲ့ဆိုရဲဆွဆွဲချက်ဟာဖေဖော်ဝါရီလတရက်စစ်တပ်ကအာဏာရယူရမှာအဓိကအကြောင်းပြချက်ဖြစ်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းကဒီအကြောင်းပြချက်ကိုလက်မခံသလို NLD ပါတီဝင်တွေကလည်းဒီဆွဆွဲချက်ကိုညှင်းပယ်ထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲရွေးကောက်ပွဲကိုလေ့လာဆောင်ကြည့်ခဲ့တဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ ANFARA က2020ရွေးကောက်ပွဲဟာမြန်မာပြည်သူဆန္ဒကိုထင်ရှားတဲ့ရွေးကောက်ပွဲဖြစ်တဲ့အကြောင်းမဲမတမာမှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့အာဏာသိမ်းတာကကြိုးကြောင်းခိုင်လုံမှုမရှိဘူးလို့သူတို့ရဲ့လေ့လာတွေ့ချက်တွေကိုထုတ်ပြန်ခဲ့ပါတယ် မြန်မာနိုင်ငံရဲ့အခြေအနေတိုးတက်မှုမရှိဘူးဆိုရင်ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုပေးနေတဲ့အကူအညီတွေကိုပြန်စင်စားသွားမှာဖြစ်တယ်လို့ပုဂ္ဂလိကရည်နေမြွနာမှုတွေလည်းဖြစ်လာနိုင်ခြင်းမရှိနိုင်ဘူးလို့ဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမီတ်ဆူမိုတဂီကဒီကနေ့မေလ23ရက်နေ့မှာပြောလိုက်ပါတယ်
ミャンマーの民主化のためにこれまで様々な支援を行ってきた国として
ဒီလိုအခြေအနေတိုင်းဆက်ပြီးသွားနေမယ်ဆိုရင်တော့ ODA လို့ခေါ်တဲ့တရားဝင်ဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုပြန်စင်စားတာဒါမှမဟုတ်သူတို့ဘက်ကဆန္ဒရှိတယ်ဆိုရင်လည်းပုဂ္ဂလိကကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလှုပ်လာနိုင်မှာမဟုတ်ပါဘူးလို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောသွားတာပါဂျပန်နိုင်ငံဟာမြန်မာနိုင်ငံရဲ့မိတ်ဆွေနိုင်ငံဖြစ်တဲ့အပြင်မြန်မာဒီမိုကရေစီရဲ့လုပ်ငန်းတွေကိုအကူအညီမျိုးစုံပေးနေတဲ့နိုင်ငံဖြစ်တာနဲ့အမျှမြန်မာနိုင်ငံကိုဒီအချက်တွေရှင်းရှင်းလင်းလင်းပြောဖို့လိုတယ်လို့ယုံကြည်ကြောင်းသူကပြောပါတယ်ဂျပန်နိုင်ငံရဲ့ကုမ္ပဏီကြီးတွေဟာလည်းပြီးခဲ့တဲ့နှစ်တွေအတွင်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေကိုအတော်လေးချက်ထွင်လုပ်ကိုင်လာခဲ့တာဖြစ်ပါတယ်အသေးစိတ်အချက်လက်တွေကိုထည့်မပြောပေမဲ့မြန်မာနိုင်ငံမှာလက်ရှိရှိနေတဲ့လုပ်ငန်းတွေအပြင်မြန်မာနိုင်ငံကိုပေးနေတဲ့အကူအညီတွေအားလုံးဖျက်တောက်သွားဖို့ဆန္ဒရှိကြောင်းဂျပန်နိုင်ငံရဲ့နီကေသတင်းစာကသူ့ကိုကိုးကားပြီးတော့ဖော်ပြထားပါတယ်ကူလလောဆယ်မှာတော့မြန်မာနိုင်ငံကိုနောက်ထပ်အကူအညီတွေပေးဖို့ဆွေးနွေးနေတာတွေကိုတော့ဂျပန်နိုင်ငံဘက်ကရည်ဆိုင်ထားပါတယ်။မြန်မာနိုင်ငံကအာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီအပေါ်အရေးယူတန်ခတ်ပြီးအကူအညီတွေဖျက်တောက်ဖို့မကြာခင်ကမြန်မာအကြီးအကဲကလွတ်မြောက်လာတဲ့ဂျပန်သတင်းထောက်ယူကီကီတာဇူမီကဂျပန်အစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီလိုအကူအညီတွေအားလုံးဖျက်တောက်တာဟာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ပြဿနာအားလုံးရဲ့အဖြေမဟုတ်ပေမဲ့လည်းစစ်အုပ်ချုပ်ရေးကောင်စီကိုထိတိယယောက်အကြောင်းကြားတဲ့သတင်းစကားတစ်ခုဖြစ်လိမ့်မယ်လို့ကီတာဆူမီကရိုက်တာသတင်းဌာနကိုပြောဆိုပါတယ
်။日本はですね、ミャンマーの民主主義を民
主化。မြန်မာနိုင်ငံဒီမိုကရေစီရဲ့တိုးထက်အောင်ဆောင်ရွက်ဖို့ဂျပန်နိုင်ငံဘက်က ODA ပြပဖွံ့ဖြိုးရေးအကူအညီအများကြီးပေးပြီးတော့ရည်တည်ထားတာပါ။ဒါပေမဲ့အခုအာဏာသိမ်းတဲ့စစ်အုပ်ချုပ်ရေးကောင်စီကနှောက်ကြောင်းပြန်လည်နေပါတယ်။တိုးတက်တဲ့အထောက်အထားဘာမှမရှိတဲ့အတွက်ရုပ်သိမ်းဖို့ပြန်စင်စားတာကသဘာဝကျပါတယ်လို့ UK ကီတာဆူမီကပြောသွားတာပါ။မြန်မာနိုင်ငံအကျဉ်းထောင်တွေထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးထိန်းသိမ်းခံရသူမြန်မာနိုင်ငံသားအများအပြားနှိပ်စက်ညှဉ်းပန်းခံရတဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းအတွင်းအကျဉ်းထောင်ကလွတ်မြောက်ပြီးဂျပန်ကိုပြန်ရောက်လာတဲ့ကီတာဇူမီကပြောဆိုပါတယ်မြမအရေးဘုံသဘောတူညီချက်9ရပ်ကိုအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကအမြန်ဆုံးထိရောက်စွာအကောင့်ထဲပို့ဖို့အဲ့ဒီသဘောတူညီချက်ကိုပြောင်းပြောင်းတင်းတင်းချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုတာဝန်ယူမှုရှိအောင်လုပ်ကိုင်ဖို့လူအခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကတိုက်တွန်းလိုက်ပါတယ်မြန်မာအရေးအာဆီယံအထူးအစည်းအဝေးကျင်းပခဲ့တာတလားလောက်ရှိလာတဲ့အချိန်ထိဘာမှပြောင်းလဲတာမတွေ့ရသေးဘူးလို့ဒီကနေ့မေလ23ရက်နေ့ APHR ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဆီယံရဲ့တောင်းဆိုချက်ကိုစစ်ကောင်စီဘက်ကဂရုမစိုက်တဲ့အတွက်အာဆီယံအသင်းကြီးအတွက်အချိန်ကုန်ယုံတသက်ပဲလို့လည်းပြောထားပါတယ်။ဧပြီလကရခဲ့တဲ့အာဆီယံဘုံသဘောတူညီချက်ဟာကောင်းမွန်တဲ့ဆောင်ရွက်ချက်ဖြစ်ပေမဲ့ဒါအပြောသက်သက်မဟုတ်ဘူးဆိုတာတက်တည်ပြဖို့လိုပြီးလို့လည်းဖော်ပြထားပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ31 kHz 9383ညဟိုင်းဒိုမီတာ32 kHz 9303ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တိုင်းဝင်မှာဟိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်ပေါ့ကြရင်ညပိုင်း VOA American တန်ရဲ့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဥရောပဌာနခွဲကအိန္ဒိယမှာပေါ်လာတဲ့ COVID-19 မျိုးကွဲသစ်နဲ့ပတ်သက်ပြီးမသေချာမှုတွေရှိနေတာမို့အထူးသတိထားဖို့နဲ့နိုင်ငံတကာခီးသွားတာတွေမလုပ်ဖို့ပါတိုက်တွန်းလိုက်ပါတယ်။ WHO ရဲ့ဥရောပဆိုင်ရာညွှန်ကြားမှု Hans Kluge ကဒီမျိုးကွဲသစ်ချိန်ချောက်နေမှုကိုမနေ့ကအခုလိုမိမောင်းထိုးပြလိုက်ပါတယ
်။ Vaccines maybe a light at the end of the tunnel
ကိုဗစ်ကာကွယ်ဆေးကဥမေလန်ကောင်အဆုံးမှာစမြင်ရတဲ့အလင်းတန်းလေးဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါပေမဲ့ဒီအလင်းရောင်ဆူသွားပြီးဘာမှမမြင်တော့တဲ့အထိတော့ကျွန်တော်တို့ဖြစ်မသွားသင့်ပါဘူးအိန္ဒိယမှာစတွေ့ခဲ့တဲ့ B1617 မျိုးကွဲသစ်ဟာအခုတပြည့်ချွေရဲ့ဥရောပဒေသက53နိုင်ငံရှိတဲ့ထင်မှာအနည်းဆုံး26နိုင်ငံမှာတွေ့နေရပါပြီဩစတြေးလျကနေဂရိနောက်အစ္စရေးကနေကာဂျစ်စတန်အထိကိုတွေ့လာနေတာပါဒီပိုးသည့်တွေ့သူအများစုကလည်းနိုင်ငံတကာခီးသွားမှုနဲ့ချိတ်ဆက်နေပါတယ်ပြီးတော့သူတို့ကနေတဆင့်ဆက်ကူနေတာတွေလည်းရှိနေပါတယ်လို့ပြောသွားတာပါတပြည့်ချီကိုညွှန်ကြားမှုကလုကဆက်ပြီးလက်ရှိအတည်ပြုသုံးဆွဲနေတဲ့ကိုဗစ်ကာကွယ်ဆေးတွေကအိန္ဒိယမျိုးကွဲသစ်ကိုနိုင်နေသေးပေမဲ့ဒီမျိုးကွဲသစ်ကိုလည်းဆက်လက်လေလံနေရတုန်းဖြစ်ပြီးသူ့ကူးစက်မှုကမြန်လွန်းနေကဥရောပမှာစိုးရိမ်ကြီးခဲ့ရတဲ့ အရင်ပြည်ထောင်မျိုးကွဲတစ်ကိုတောင်အစားထိုးဖယ်ရှားနေတဲ့သဘောအထိမြန်လာနေတယ်လို့ထောက်ပြလိုက်ပါတယ်ခင်ဗျာ
။ Israel နဲ့ Palestine စစ်သွေးကြွတွေကြား၁၇ရက်ကြာအပြန်အလှန်တိုက်ခတ်မှုတွေဖြစ်ပြီးတဲ့နောက်ဒီနေ့မနေ့အပြစ်ခတ်ဆက်ရလိုက်ပါပြီ။ဒေသစံတော်ချိန်မနေ့၂နာရီကစပြီးအခုလိုအပြစ်ဖို့နှစ်ဖက်တစ်ပြိုင်တည်းလိုလိုညင်ညာလိုက်တဲ့အပေါ်ပါလက်စတိုင်းပြည်သူတွေကလည်းအခုလိုဝမ်းပန်းတသာအောင်ပွဲခံကြိုဆိုခဲ့ကြပါဘူး။အခုလိုဂါဇာနဲ့အစ္စရေးမှာရုတ်တရက်ပြန်အေးချမ်းခဲ့တဲ့အပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဟာမတ်စစ်သွေးကြွတွေနဲ့နှစ်ဖက်ချင်းချင်းမရှိအပြစ်ရမယ်ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကသူ့ကိုမနေ့ကပြောခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။ဒါအပြင်ဒီအပြစ်ခတ်ရရေးအတွက်ဂျာဝင်ညှိပေးခဲ့တဲ့အီဂျစ်နိုင်ငံကိုချီးကျူးခဲ့တယ်လို့အစ္စရေးနဲ့ပါလက်စတိုင်းကြားငင်းချမ်းစွာအတူရှင်တွဲဆက်နေထိုင်သွားမယ်လို့မျှော်လင့်ကြောင်းလဲသမ္မတဘိုင်ဒန်ကအလေးနဲ့ထည့်ပြောခဲ့ပါတယ်။အခုလိုအချိန်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းဒီဒေသတွေကိုမကြာခင်သွားရောက်ပြီးအစ္စရေးပါလက်စတိုင်းနဲ့ဘာသာရေးကောင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့သူ့တွစ်တာကနေပြောလိုက်ပါတယ်ခင်ဗျ
။အမေရိကန်နိုင်ငံမှာ COVID-19 ကာယောဂါကာလအတွင်းအာရှຫນွေဘွားတွေပေါ်အမုန်းတရားအခြေခံတိုက်ခိုက်မှုတွေတိုးလာတာပေါ်ဆန့်ကျင်ရေးယူဖို့ဥပဒေသစ်ပြဋ္ဌာန်းလိုက်တာကြောင့်ဖြစ်ရှင်းနိုင်ဖို့အလားအလာရှိလာကြောင်းသုံးသက်သူတွေကဆိုပါတယ်။အရင်မုန်တရားဖြစ်မှုဆိုင်ရာတရားသူကြီးလုပ်ခဲ့မှုတဲ့ Pittsburgh တက္ကသိုလ်ဥပဒေကြောင်းကပါမခစတီဗန်ဂယ်ဆန်ကအခုဥပဒေသစ်အောက်မှာရလာမယ့်အရင်မြစ်တွေကိုဒေသဆိုင်ရာအာဏာပိုင်တွေနဲ့အဖွဲ့အစည်းတွေကအမိရဆုတ်ကိုင်အသုံးပြုမယ်ဆိုရင်လူတွေကြားအသိအမြင်မှာတိုးလာပြီးကျူးလွန်မှုဆိုင်ရာအစီရင်ခံမှုတွေနဲ့တရားရုံးဖြစ်ရှင်းမှုတွေပါထိရောက်လာမယ်လို့သုံးသက်ပြလိုက်ပါတယ်။ COVID-19 မုန်တရားဖြစ်မှုဆိုင်ရာဥပဒေလိုခေါ်တဲ့ဒီဥပဒေသစ်ထဲမှာအမုန်းတရားအခြေခံတိုက်ခိုက်မှုတွေပေါ်ပေါက်လာရင်တရားရေးဌာနကအချက်အလက်တွေရှာအမြန်ဆုံးသုံးသပ်ပြီးထိအောင်နိုင်နေနိုင်ဖို့ဒေသခံရဲတပ်ဖွဲ့တွေကိုငွေကြေးနဲ့နှီးပညာထောက်ပံ့ကူညီပေးဖို့ထည့်သွင်းထားပါတယ်။ဒီဥပဒေသစ်ကိုသမ္မတဂျိုးဘိုင်ဒန်အနေနဲ့မနေ့ကအတည်ပြုလက်မှတ်ထိုးခဲ့ပြီးမှသူကအတည်ပြုလိုက်တဲ့ဥပဒေထိအောင်ဆောင်ရွက်နိုင်ဖို့အားလုံးရဲ့နှလုံးသားတွေကိုကြောင်းလဲရလိမ့်မယ်။အမုန်းတရားကိုလက်သင့်ခံတာဖို့အမေရိကမှာနေရာမရှိဘူး။ဒါကိုခလုံးကွင့်ပေးလက်သင့်ခံတဲ့နေရာမရှိပါဘူးလို့လည်းသမ္မတဘိုင်ဒန်ကဆက်ပြောခဲ့ပါတယ်ခင်ဗျာ။တရုတ်နဲ့ EU ဥရောပသမဂ္ဂကြားကုန်သွယ်ရေးဆိုင်ရာသဘောတူချက်ကမျှတပြီးနှစ်ဖက်လုံးအတွက်အကျိုးရှိစေတဲ့ဘုံအောင်မြင်မှုကြီးပါလို့တရုတ်နိုင်ငံဘက်ကပြောလိုက်ပါတယ်။ဥရောပသမဂ္ဂဆိုင်ရာတရုတ်တန်ကိုယ်စားလှယ်အဖွဲ့ပြောခွင့်ရကမနေ့ကအခုလိုပြောခဲ့ရမှာဒါကတစ်ဖက်ကနေတခြားတစ်ဖက်ကိုမျက်နှာသာပေးအမျက်ထုတ်တာမျိုးလည်းမဟုတ်ပါဘူးလို့ထည့်ပြောခဲ့ပါတယ်။အခုလိုပြောလာတာကဥရောပပါလီမန်အနေနဲ့တရုတ်ဘက်က EU ပေါ်စီးပွားရေးပိတ်ဆို့ထားတာကိုပြန်မယုံသေးသေး၍ဒီကုံသွေးသဘောတူချက်ကိုလွှတ်တော်တဲ့တရားဝင်မပြဋ္ဌာန်းပေးသေးဘူးလို့မနေ့စောပိုင်းတုန်းကပဲဆိုင်းငံ့ထားလိုက်ပြီးဖြစ်လာခဲ့တာပါတရုတ်နဲ့ဥရောပသမဂ္ဂတို့အနေနဲ့၈နှစ်ကြာအချိန်ပေါင်းများစွာအကြိမ်နဲ့ဆွေးနွေးခဲ့ပြီးမနေ့2020ဒီဇင်ဘာချမှအခုကုံသွေးညှိနှိုင်းထားချက်ကိုအဆုံးသတ်နိုင်ခဲ့ကြတာပါအခုဥရောပပါလီမန်တောင်းဆိုချက်ထွက်လာပြီးတရုတ်ပြောခွင့်ရဘက်ကတော့အခုလို EU ပေါ်စီးပွားရေးတက်ခတ်ပိတ်ဆို့ခဲ့ရတာကEU ဘက်ကအရင်တရုတ်ပေါ်တစ်ဖက်သက်စီးပွားရေးပိတ်ဆို့တက်ခတ်ခဲ့တာနဲ့ထိတ်တဲရင်ဆိုင်ခဲ့တာတွေကိုတရားဝင်ပြန်တုံ့ပြန်ခဲ့တာဖြစ်တယ်လို့ပြန်ပြောခဲ့ပါတယ်။ EU နဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့တရုတ်ဘက်မှကရိုးရိုးသားသားဆန္ဒရှိပြီးသားမို့ EU ဘက်ကသာအလားတူပြန်တုံ့ပြန်ပေးဖို့မျှော်လင့်နေတယ်လို့ဆက်ပြောခဲ့ပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်လာမယ့်ရွေးကောက်ပွဲကနေစပြီးတော့အချိုးကျကိုစားပြုစနစ်ကိုကျင့်သုံးနိုင်ရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တင်ပြချက်ကိုကော်မရှင်နဲ့နိုင်ငံရေးပါတီတချို့ဒီကနေ့တွေ့ဆုံစင်မှာသဘောတူညီခဲ့ကြပါတယ်2020ပြည့်နှစ်ရွေးကောက်ပွဲတုန်းကအနိုင်ရပါတီတစ်ခုဖြစ်တဲ့ NND ကမဲမသမာမှုတွေလုပ်ခဲ့တဲ့အတွက်ပါတီကိုဖျက်သိမ်းဖို့စဉ်းစားဆောင်ရွက်နေတယ်လို့စရုပ်ချုပ်ရေးကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောကြားခဲ့ပါတယ်ရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်
အချိုးကျကိုစားပြုပြည်အားစနစ်ကျင့်သုံးရေးနဲ့ရွေးကောက်ပွဲဥပဒေတချို့ပြင်ဆင်ရေးစတဲ့ကိစ္စတွေကိုနိုင်ငံရေးပါတီတချို့နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ဒီကနေ့မေလ22ရက်နေ့ပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်တဲ့နိုင်ငံရေးပါတီတွေကအချိုးကျကိုစားပြုစနစ်ကျင့်သုံးဖို့ကော်မရှင်ဘက်ကတင်ပြတာကိုလက်ခံပြီးဘယ်လိုပုံစံနဲ့လုပ်သွားမယ်ဆိုတာဆက်ဆွေးနွေးဖို့သဘောတူခဲ့ကြတယ်လို့ပြည်သူ့ပါတီတွဲဖက်အထွေထွေအတွေ့အကြုံနှစ်ဦးကျော်ကျော်စုက VOA ကိုပြောပါတယ်
။ပြည်အားစနစ်ကိုတော့အများစုကလက်ခံတယ်အဲဒီတိုင်းသွားမယ်လို့ညာလို့ဆိုတာအားလုံးသိပြီပေါ့နော်လက်ခံပါလေလက်ခံပြီးတော့ဘလို့ပြရနဲ့သွားမယ်ဆိုတော့တယောက်နဲ့တယောက်တပါးနဲ့တပါးတော့ဒီတော့မတူကြဘူးပေါ့ဟိုသဘောတူညီချက်ရတာကတော့အဲဒီပြရစနစ်နဲ့သွားမယ်အဲဒီအတွက်ကိုဘလို့ပုံစံနဲ့သွားမလဲဆိုတဲ့ကိစ္စကိုတော့ ပုံရံတစ်ခုလုပ်မယ်နိုင်ငံရေးပါတီတွေရဲ့ဒီစီရဲ့နောက်တာရပ်ဖက်ဖွဲ့စည်းတွေပါပြီးတော့ဟိုပုံရံလုပ်ပြီးတော့အဲ့ဒါကိုပုံရံချမယ်ပေါ့အဲ့ဒါလေးတော့သဘောတူကြတာပေါ့ကျွန်တော်ဆွေးနွေးနေတာကတော့ယူရီစီအကြောင်းနဲ့ဆွေးနွေးတာပါကျွန်တော်ကတော့ဒီ2008ဖွဲ့စည်းပုံရံယူရီစီတွေအနိုင်ရပါတီကနေပြီးတော့ဖွဲ့စည်းတယ်အခုဆိုရင်လည်းကျွန်တော်တို့စစ်တပ်ကနေပြီးတော့ကျွန်တော်တို့ယူရီစီကိုဖွဲ့စည်းတယ်ပေါ့နော်အဲ့တော့အစိုးရနဲ့တစ်ချက်တည်းဖြစ်နေတဲ့ကိစ္စမှာဖြစ်တဲ့လို့ဆိုတဲ့အကြောင်းကကျွန်တော်ဆွေးနွေးနေတယ်
။ဆွေးနွေးပွဲတက်ရောက်ခဲ့တဲ့မွန်အမျိုးသမီးပါတီဥက္ကဋ္ဌမိသိန်းရှင်ကတော့အချို့ကျကိုစားပြုစနစ်ကျင့်သုံးနိုင်ဖို့လှုပ်ဆောင်မှုနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒီစနစ်ကကောင်းတာပြောတာလည်းရှိတယ်။တချို့ကတော့တိုက်ပြီးတော့မသိတော့သေးဘူးဆိုတာလည်းရှိတာပေါ့။အဲ့ဒီပေါ်မှာဖြေတစ်ခုတော့မထွက်သေးဘူး။အခြေစဉ်ဆွေးနွေးနေတုန်းမှာပဲအခုကဟုတ်ကဲ့။ပါတီတွေရဲ့ဆုတ်ရှာမှုပိုင်းကသူအားပေးတဲ့ပိုင်းကြီးကပေါ့နော်ပုံပုံမပြတ်ပဲနဲ့ဟိုဆုတ်ရှာနေတဲ့ဒါတော့အားပေးတဲ့ပိုင်းပါဒါပေမဲ့အဲ့ဒီဘက်ကဘလို့နှုတ်ရှာမပဲသွားမလဲဆိုတာစိတ်မဆွေးနွေးဘူးအစမမြင်တဲ့ဘောကတော့ဘလို့ဖြစ်ဖြစ်ပေါ့နော်လူတွေစုံနေအမြင်တွေကြတော့ဆွေးနွေးကြတယ်ဒါကိုဘလို့ပြောမယ်ဒီနိုင်ငံရဲ့အေးချမ်းဖို့အတွက်အထောက်အကူဖြစ်တယ်လို့ကျွန်မမြင်တယ်လေ
လက်ရှိမြန်မာနိုင်ငံမှာမဲများသူအနိုင်ရစနစ်ကိုကျင့်သုံးနေတာပါNLD အစိုးရလက်ထက်တုန်းကတော့မြန်မာနိုင်ငံမှာဒီမိုကရေစီအခြေမခံသေးတဲ့အတွက် PR စနစ်ကျင့်သုံးဖို့အဆင်မပြေနိုင်သေးဘူးလို့ NLD တာဝန်ရှိသူတယောက်ကပြောကြားခဲ့ပါတယ်။ဒီကနေ့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲအတွင်းနိုင်ငံရေးပါတီတွေရဲ့လုံခြုံရေးပါတီဝင်တွေရဲ့လုံခြုံမှုအပိုင်းနဲ့ပတ်သက်လို့တချို့နိုင်ငံရေးပါတီတွေဘက်ကတင်ပြလာတာတွေရှိပြီးလုံခြုံရေးအတွက်သက်ဆိုင်ရာစစ်တိုင်းမှုတွေနဲ့တွေ့ဆုံဆွေးနွေးဖို့တင်ပြတောင်းဆိုတာတွေလည်းရှိခဲ့ပါတယ်။ပြည်ခရီး2020အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာမဲမသမာမှုတွေလုပ်ခဲ့တဲ့မဲမသမာမှုတွေဖြစ်အောင်ကြိုတင်ကြံစီဆောင်ရွက်ခဲ့တယ်လို့ဆိုပြီး NLD ပါတီကိုဖျက်သိမ်းဖို့နဲ့ဆောင်ရွက်ခဲ့တဲ့ပုံကိုယ်တွေကိုနိုင်ငံတော်တစ်ဆပေါက်တွေအဖြစ်စစ်ဆေးစဉ်းစားဆောင်ရွက်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကဒီကနေ့တွဲဆောင်ပွဲအဖွဲ့မင်းကောမှာပြောကြားခဲ့ပါတယ်အရေးယူဆောင်ရွက်မဲ့ကိစ္စအပေါ်ရှင်းရှင်းလင်းလင်းပြောဆိုတာမရှိလို့အသေးစိတ်ကိုမသိရဘူးလို့ပြည်သူ့ပါတီကဦးကျော်ကျော်ပြောပါတယ်
အဲ့တော့ NLD ပါတီနဲ့ဆက်သက်လို့ဒီဥက္ကဋ္ဌရဲ့ဘင်ကွန်းထဲမှာတော့ဒီမဲပထမမှုတွေတွေ့ရတယ်သူနောက်ထပ်ရှင်းပြတယ်လို့ကြာနေလို့ပြောတယ်ဟောတော့အားလုံးအားလုံးပြီးပြီပေါ့အဲ့ဒါတွေပြီးရင်တော့ဒီမဲတိုင်မဲကိုရဲဆိုတဲ့ကြောင်းကြချက်နဲ့ NLD ပါတီကိုဖျက်သိမ်းဖို့အနေအထားချက်လို့ပြောပါတယ်အခုစစ်သားတစ်ခုပါတီရဲ့တင်တာကဒီကောက်ပွဲကော်မရှင်ဖိတ်တဲ့အစည်းအဝေးမှာလည်းပါတီတွေကိုစတဲ့ကိုတောင်းဆိုတဲ့ပါတီတွေလည်းရှိပါတယ်။ဒီမွေမတက်တဲ့နိုင်ငံရေးပါတီတွေနဲ့ပတ်သက်လို့တော့ဒီပါတီတွေမှာလည်းအကြောင်းမျိုးမျိုးကြောင့်မတက်နိုင်တာလည်းရှိနိုင်တယ်။ဆိုတော့သူတို့နည်းနည်းလေးသိခံပြီးတော့တောင်းပြနေတယ်။သို့တော့ဟိုလုံးတဲ့အချိန်မှာလုံးတဲ့တာလုံးမယ်လို့တော့ပြောပါတယ်။
ဒီကနေ့ရွေးကောက်ပွဲကော်မရှင်ဖိတ်တဲ့ပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ၊ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD တို့အပါအဝင်လက်ရှိတရားဝင်ပါတီတွေရဲ့ထက်ဝက်နီးပါးလောက်ကတော့မတက်ခဲ့ကြပါဘူး။နိုင်ငံရေးပါတီ62ပါတီကိုဖိတ်ကြားခဲ့တဲ့အထက်မှာပါတီ59ပါတီတက်ရောက်ခဲ့ပါတယ်။2020ရွေးကောက်ပွဲကျင်းပခဲ့တဲ့မြို့နယ်315မြို့နယ်မှာမြို့နယ်10မြို့နယ်သာစစ်ဆေးဖို့ကြံတော့တာမို့ NLD ပါတီနဲ့တာဝန်ရှိသူတွေကိုအရေးယူဆောင်ရွက်မှုတွေမကြခင်မှာစတင်နိုင်တယ်လို့နိုင်ငံရေးပါတီတွေကခန့်မှန်းနေကြပါတယ်။NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါတီဝင်အများစုကိုစစ်အာဏာသိမ်းခြင်းကစလို့ဖမ်းဆီးထိန်းသိမ်းထားတယ်လို့တချို့ကလည်းပုံမှန်မျိုးစုံနဲ့အမှုဖွင့်ထားတဲ့အတွက်ထွက်ပြေးတင်းရှောင်နေကြပါရရှင
်။မက်ခင်ဖြူထွေးပါရှင်ဆက်ပြီးတော့တိုင်းရင်းဒေသတွေဘက်ကစီရေးချင်းတွေကိုပြောပြပေးကြပါရစေ။ကချင်ပြည်နယ်မိုးမောင်းမြို့နယ်ကမြို့သစ်ကုန်းလော့နဲ့စီဟတ်ကျေးရွာတွေနားမှာကြာသပတေးနေ့ညကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့ရွာသား2ဦးလက်နက်ကြီးကြီးထိမှန်ပြီးဒဏ်ရာရခဲ့ပါရစေ။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့မှာတော့ပောက်ကွဲမှုဖြစ်ခဲ့တာကြောင့်အနည်းဆုံးလူ5ဦးသေဆုံးခဲ့ပါရစေ။ရန်ကုန်ကလာတဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုတော့ကိုရင်နိုင်ပြောပြပေးပါရှင်။
ဒီလစောပိုင်းကတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်တပတ်လောက်ငြိမ်သက်နေခဲ့တဲ့မိုးမောက်မြို့နယ်ကမြို့သစ်ကုန်းလုံးနဲ့စီဟက်ကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကချင်လက်နက်ကိုင်ကြားမင်းည9နိုင်လောက်ကနေ10နိုင်ကျော်လောက်ထိပစ်ခတ်တိုက်ခိုက်ခဲ့ကြတာပါဒီတိုက်ပွဲဖြစ်ပွားချိန်မှာစီဟက်ကျေးရွာမှာမိဘဲနှုတ်ဖို့ပြန်လာတဲ့စစ်ရှောင်းရွာသား100ကျော် 200 လောက်နီးပါးရှိနေပြီးတော့လက်နက်ကြီးကြီးထိမှန်တာကြောင့်ရွာသား2ဦးထိခိုက်ခဲ့တယ်လို့ဒေသခံ2ဦးကပြောပါတယ
်ရွာသားတွေတော့4ယောက်တော့ထိသွား1ယောက်ကပိုက်ကြည့်ကအဲတရားဝါကျတော့ကြောကုန်းပေါ်မှာဆက်သွားအဲနဲ့၃လုံးလောက်တော့ရှိရလို့ပြောတာပဲအထဲကဦးတော်ပိုက်ရဲ့ဦးတော်မမြင်နိုင်အခုပမုံတွားလိုက်ရင်မနဲ့ကလေးပမုံတွားလိုက်မနေ့ညတော့
ကိုနိုင်ရနေဖြစ်သွားဆယ်နိုင်ကျော်မှနေရလိုက်တာလားဆန်းတဲ့ကြီးတွေရောပဲအဲ့ဒါထိသွားတဲ့အိမ်တွေလည်းအများကြီးပဲစေချောင်းလေးကိုကုကြီးဆောင်ရွက်ပေးနေသူတူကလည်းလက်နဲ့ကြီးကြီးထိတာကြောင့်နေအိမ်ဆယ်လုံးလောက်ပျက်စီးခဲ့ကြောင်းပြောပါတယ်မမကြီးရှင်ကလောင်းကုန်းမှာဖြစ်တယ်ဟုတ်တယ်နောက်တော့ဟိုကုန်းတော့ရွာထဲမှာဖြစ်ကြတယ်ရွာထဲကိုလက်နဲ့ကြီးဆယ်လုံးကျော်လောက်ကြတယ်အိမ်တွ
ဟိုဟာနှစ်ယောက်ဖြူသွားတယ်မြေသမီးပြက်သွားလဲဖိုက်ပေါက်သွားတယ်ဘောနော်ကြည်ရတယ်ဟုတ်လ
ားဒေသခံတချို့ကတော့မြို့သစ်ကုန်းလောနဲ့စီဟတ်၃နေရာကတမတော်တပ်စခန်းတွေကို KIA လာရောက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းနဲ့တမတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာဖြစ်ကြောင်းလည်းပြောပါတယ်ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကလည်းတိုက်ပွဲဖြစ်တာမှန်ကန်ကြောင်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ခြေရွာနေတချို့မီးလောင်ပျက်စီးတာတွေရှိကြောင်းပြောပေမဲ့လူထိခိုက်တဲ့သတင်းတော့မကြားသိရကြောင်းပြောပါတယ
်မနေ့ကပေါ့နော်ညအချိန်မှာအနာတိတ်ကောင်စီစစ်သားတွေကဟိုရွာလေကောင်ဘက်မှာကိုလက်နက်ကြီးငယ်နဲ့ညံပစ်တဲ့ဆိုတဲ့သတင်းကတော့ကြားပါတယ်ဒီနေ့ဒီကောင်တော့ဘက်ကဒီလူထုရဲ့ဒီချောက်လုံးတော်မှာဖြစ်စီသွားတယ်လက်နက်ကြီးကြီးကျသွားလို့ဖြစ်စီသွားတယ်ဆိုတဲ့သတင်းတော့ရှိပါတယ်ကိုဆလောင်ကောင်ပဲကိုတက်သွားတဲ့ရက်ွက်ချင်းမှာကြောက်သွားတယ်တဲ့ကြောက်သွားတော့အဲ့ဒါမှာဒီဒီငါလည်းမူးလောင်သွားတယ်နောက်ကျတဲ့အီရလည်းဘုံဘုံဖြစ်စီသွားတယ်လူချိခိုက်တဲ့သူကတော့မကြောက်ဘူ
းမိုးမောင်မျိုးနဲ့တွင်ကြီးရလူလူနဲ့နေအိမ်တွေကိုထိခိုက်စေခဲ့တဲ့လက်နက်ကြီးကြီးဘသူကပြစ်ခတ်တယ်ဆိုတာတိကျအတည်ပြုချက်တော့မရသေးပါဘူးဒီနေ့မနက်ပိုင်းမှာလည်းကချင်းပြည်နယ်ရွှေကူမြို့အနီးမှာစစ်ကောင်စီရဲ့တပ်သားတွေလိုက်ပါလာတဲ့သင်္ဘောတစီပစ်ခတ်ခံရကြောင်းကချင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဘုံမူကြီးနော်ဦးကတော့မြို့သစ်ကုန်းလောဘက်ကို KIA ကဝန်ရောက်တိုက်ခိုက်တယ်ဆိုတာနဲ့ရွှေကူမှာပစ်ခတ်တယ်ဆိုတဲ့သတင်းတော့မရကြောင်းပြောပါတယ်။မုံမောင်မြို့နယ်အတွင်းပစ်ခတ်မှုဖြစ်ခဲ့တဲ့အချိန်လောက်မှာပဲရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုတ်ချုပ်ခွင့်ရဒေသနမ်ဆန်မြို့မှာကအထက်တန်းကျောင်းမှာတော့ပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီပောက်ကွဲမှုမှာတော့ရဲမှုတအူပါဝင်၅ယောက်ထိခိုက်သေးဆုံးခဲ့တယ်လို့ဒေသခံတအူကအခုလိုပြောပါတယ်
။သူကမိုင်းထောင်ထားတဲ့အမှသူတို့လားဖြုတ်တာနဲ့ပေါက်သွားတာ။သူများထောင်ထားတာ။သေဆုံးသူက၄-၅ယောက်လောက်ရှိမယ်။ဒီနောက်ဆန်ကရဲမှုပေါ့။တန်ရာရလည်း၆ယောက်၇ယောက်လောက်ရှိမယ်ပြောတယ်။ပောက်ကွဲမှုပြီးတော့ပြစ်ခတ်တယ်ကြားရ။တန်ကြားရတော့အဲ့ဒါတစ်ဖက်သက်ပြစ်တာပဲကြားတယ်။အပြန်လည်းပြစ်တာမဟုတ်ဘူး။
DNL တန်းပလောင်တပ်ဖွဲ့ကတော့မေလ20ရက်နေ့ည9နာရီလောက်မှာပောက်ကွဲမှုဖြစ်ပွားပြီးမြမစစ်တပ်ကဗိုလ်မှူးတဦးဗိုလ်ကြီးတဦးနဲ့အခြားအစ်စ်နှစ်ဦးရဲမှူးတဦးကြာဆုံးပြီးတော့10ရောက်တရားရခဲ့ကြောင်းမော်တော်ယာဉ်တချို့နဲ့ကျောင်းဆောင်ထိခိုက်ခဲ့ပေမဲ့အရဲသားတွေနဲ့နေအိမ်ထိခိုက်တာမရှိကြောင်းထုတ်ပြန်ထားပါတယ်ဘသူလက်ချက်ဖြစ်တယ်ဆိုတော့မဖော်ပြထားပါဘူး DNL ပြောခွင့်ရသူကိုဆက်သွယ်ရမှာလဲဖုန်းခေါ်ဆိုလို့မရခဲ့ပါဘူးကချင်ပြည်နယ်တိုက်ပွဲနဲ့ရှမ်းပြည်နယ်မြောက်ပိုင်းပောက်ကွဲမှုတွေနဲ့ပတ်သက်ပြီးတမတော်ဘက်ကမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
။ကိုရန်နိုင်ပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့ချင်းနဲ့ကချင်ဘက်ကအခြေအနေကိုတင်ပြပေးကြပါရစေ။ချင်းပြည်နယ်ကလေးနယ်ဖလန်းမြို့ကြားမှာတော့စစ်ကောင်စီတပ်နဲ့ဖလန်းဒေသခံကာကွယ်ရေးအဖွဲ့ CDF တို့ဒီကနေ့တိုက်ပွဲဖြစ်ပွားပြီးဖလန်း CDF ဘက်ကတအူးသေးဆုံးတယ်လို့စစ်တပ်ဘက်ကလည်းအကြဆုံးနေရှိခဲ့ပါတယ်။ဒီလိုချင်းပြည်နယ်ဘက်မှာတိုက်ခိုက်မှုတွေဖြစ်နေချိန်မှာပဲမြင်းကြံမျိုးကတချို့ကျေးရွာတွေမှာတက်ကတီးပြီးတော့စခန်းချနေပါတယ်။ကချင်ပြည်နယ်ဘက်မှာတော့တက်ကြွလှုပ်ရှားသူတချို့ကိုကားနဲ့တိုက်ပြီးတော့စစ်တပ်ဘက်ကဖမ်းဆီးခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။မေလ21ရက်မနက်ပိုင်းကချင်းပြည်နယ်ကလေးမြို့နယ်ဖလန်းမြို့ကြားမှာဖလန်းဒေသခံကာကွယ်ရေး CDF တပ်ဖွဲ့ကစစ်ကောင်စီတပ်ကိုကြားပြတ်တိုက်ခိုက်ခဲ့ပါတယ်။အပြန်အလှန်တိုက်ခိုက်မှုတွေအတွင်းဖလန်းစီဒီအက်ဘက်ကတဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။ဒါအချိန်ကတော့၈နာရီမနက်၈နာရီပေါ့နော်။ဒါဖလန်းနဲ့ဂလီကျားမှာအခုကပထမဆုံးအချိန်ပေါ့နော်။ဒါဖလန်းဖိုင်နက်ရှင်ဖြစ်တာကလေးရနေစစ်ကူတက်လိုက်ဟာပါ။အဲ့ဒါကိုကျွန်တော်တို့ဒီက CDF ကကျွန်တော်တို့အဲ့ဒါစစ်ကူလာတဲ့ဟာကိုကျွန်တော်တို့ဖြစ်တဲ့တိုက်ပွဲပေါ့နော်။အဲ့ဒီစစ်တပ်ကတော့6ယောက်ဆုံးတယ်ပြီးတော့2ယောက်တော့ဒဏ်ရာနဲ့ပြီးနေတယ်အဲ့တော့ကျွန်တော်တို့ဖက်ကတော့တယောက်ဆုံးတယ်တိကျတော့မကြည့်ဘူးဒါပေမဲ့အဲ့ဒီခုတလောကတော့ဟာခါမှာဖြစ်တယ်ဆိုတော့ဟာခါကိုသွားဖို့ဖြစ်မယ်လို့ကျွန်တော်တို့ထင်ပါတယ
်စစ်တပ်ဘက်က6ယောက်သေဆုံးတယ်လို့ပြောပေမဲ့တိကျအတိမပြုတ်နိုင်ပါဘူးဒါအပြင်မန္တလေးတိုင်းမြင်းညံမြို့နာကတပြေးသားရွာမှာမေလ20ရက်နေ့ကစပြီးစစ်တပ်ကတက်ဆွဲထားလို့ကြေးရွာသားတွေလည်းထွက်ပြေးနေရပါတယ်ဒ ဒီအချိန်နဲ့ပတ်သက်လို့တပြေးရွာသားတဦးကအခုလိုပြောပါတယ
်။ရွာထဲမှာတော့လူတွေတယောက်မှနေလို့မရဘူး။တယောက်တော့ဖမ်းပြီးတော့စစ်သားမေးရလို့တယ်ပေါ့ဗျာ။ကျွန်တော်ရွာကန်ဒီဇလန်းတိုင်လို့ဆိုပြီးဖမ်းတယ်ဖမ်းရတာပေါ့။မနေ့ကမနေ့ခင်းအစိုးကြီးကတော့မသူဝင်လာတာခင်ဗျာ။အဲရေလုတ်သားတွေပါလေလက်ရှိတယ်လေကျွန်တော်ဘုရားရေလုတ်သားတွေလည်းလုတ်ခွင့်မပေးဘူးလုတ်ခွင့်မပေးဘူးညသွင်းပြီးတော့အဲ့မဲ့တို့ကတနက်ပြစ်ပြီးတော့ကျွန်တော်ကြောကြီးမစင်ကြဘူးရေလုတ်သားမလုတ်ကြဘူးတို့ကအဲ့မဲ့တခါလေဥပဒေလိုက်ပဲထုတ်ပြန်ထားတာအဲအခုကတော့မနက်ခင်းတော့တို့ကနောက်ကွာကား၅စီးထက်လာတယ်ဆရာအဲ့၅စီးထက်လာတော့ကျတော့အဲ့မှာတော့စကားမစိုးတတ်တဲ့လူတွေပါပါတယ်တို့တရုတ်တီလို့ကျွန်တော်တို့ကတို့ကပြောကြတယ်ဆရာတွေကအဲ့ကြကျွန်တော်တို့ဒီရွာလေတယောက်မှမနေရဘူးဘုန်းလုံးရှောင်းကြရှားကြတာဆိုသူတို့ရွာထဲမှာပက်လေကျွန်တော်တို့ဘာမှမသိကြဘူ
းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခိုက်မှုတွေနေရာတချို့မှာဖြစ်နေလို့နေရဲစွန့်ခွာစစ်ပေးရှောင်နေရသူတွေပုံများလာတယ်လို့စစ်တပ်ကတပ်ဆွဲထားလို့ထွက်ပြေးနေရတဲ့ခြေရွာတွေလည်းအများအပြားရှိလာပါတယ်ဒါအပြင်တပ်ကြွလှုပ်ရှားသူတွေကိုဖမ်းဆီးမှုတွေကလည်းတိုးမြင့်လုပ်နေတာပါကချင်ပြည်နယ်မြေကြီးနားမြို့ကတက်ကြွလှုပ်ရှားသူ2ဦးဖြစ်တဲ့ဆိုင်းနုပန်နဲ့လွန်ဆောင်တို့အပါအဝင်လူငယ်5ဦးကိုစစ်ကောင်စီကအရက်ဝက်အင်စီကားတွေနဲ့တိုက်ပြီးဖမ်းဆီးသွားပါတယ်။လက်ရှိမှာတော့ရဲစခန်းမှာစစ်ဆေးတာတွေလုပ်နေတယ်လို့သူတို့နဲ့နှီးဆက်သူတဦးကပြောပါတယ
်။အဲဒီနေ့မှာသူတို့ဆိုင်းနုပန်ရဲ့အဖိုးကတေသွားတော့အဲသူတို့ဒီကချင်ခရိယာတင်းတိုင်းမှာတမ်းလို့တဲ့နေရာမှာလမ်းမှာရဲကားနဲ့စစ်ဒီအရက်ဟာလေဒီအရက်ကားနဲ့ပေါ့နော်အဲဝင်းတိုက်ခြံလိုက်ရတာပေါ့နော်အဲ့မှာဆယ်မိပန်နဲ့လုံဆောင်ရင်တော့ပြောတခြားလူငယ်ရက်စရိတ်၃ယောက်ပါသွားတယ်အမှ၅ယောက်ပေါ့နော်ဒီနေ့ဖမ်းခံရတော့ကျွန်တော်တို့ကဆုံးစားလောက်တော့ခုရက်စမ်းမှာစစ်နေတော့မင်းသိလို့ဆရာတော့ဟုတ
်သူတို့နှစ်ဦးကလက်ထပ်ဖို့စိတ်ဆက်ထားသူတွေဖြစ်ပြီး2020ရွေးကောက်ပွဲအတွင်းကချင်ပြည်နယ်ပြည်သူပါတီမှပါဝင်ရှင်ပြိုင်ခဲ့တဲ့ကိုစလေလောင်းတွေလည်းဖြစ်တယ်လို့ကချင်ပြည်နယ်အရေးရှိဆုံးကနေတက်ကြွစွာပါဝင်လှုပ်ရှားနေသူတွေလည်းဖြစ်ပါတယ်ခင်ဗျာ
ကိုငိမ့်ညံ့ပါရှင်ဆက်ပြီးတော့နိုင်ငံတခွန်းကဆန္ဒပြပွဲတွေအကြောင်းဆက်ရအောင်ပါဆရာနာရှင်စနစ်စန့်ကျင်ဆန္ဒပြမှုတွေကိုရန်ကုန်မြို့အပါအဝင်နယ်မြို့တော်တော်များများမှာဒီကနေ့မှလည်းဆက်လုပ်ခဲ့ကြပါတယ်လုံခြုံရေးအခြေအနေကြောင့်အချိန်တိုအတွင်းအကျဉ်းယုံဆန္ဒပြကြတဲ့ပုံစံမျိုးတွေလည်းဖြစ်လာပါတယ်နမ်ခမ်းမြို့မှာတော့တချင်းတွေတီဆိုပြီးတော့ဂီတတပိတ်ဆင်နွှဲခဲ့ကြပါတယ်တချိန်ထဲမှာပဲနိုင်ငံအနှံ့မှာတော့ပောက်ကွဲမှုတွေဖြစ်ပြီးတော့ထိခိုက်သေးဆုံးမှုတွေရှိပါတယ်ဒီနေ့အခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုဆက်ပြီးတော့ပြောပြပါမယ်။ရန်ကုန်မြို့မှာလုံခြုံရေးအခြေအနေကြောင့်လူအများအပြားပါဝင်တဲ့ဆန္ဒပြစစ်ကြောင်းတွေဒီကနေ့မထွက်နိုင်ခဲ့ကြပါဘူး။ဒါပေမဲ့မြို့နယ်တချို့မှာတော့လူငယ်တွေစုဝေးပြီးဆန္ဒပြခဲ့ပါတယ်။တင်ငန်းကျွန်းမြို့နယ်တွေကဆန္ဒပြဈေးထဲမှာဒီကနေ့မနက်ပိုင်းမှာတော့မြို့နယ်အလိုက်လူငယ်တွေဥဆောင်တဲ့ဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ပါတယ်။မြို့နယ်အစုံကဆန္ဒပြစစ်ကြောင်းတချို့ပူပေါင်းခဲ့တဲ့ဒီတပိတ်မှာတော့လူငယ်တရားဝင်းကျင်လောက်စုဝေးခဲ့ကြပြီးမိနစ်ပိုင်းအတွင်းမှာပဲလူစုခွဲနိုင်ခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါဗျ
။ရန်ကုန်မှာတပ်မတော်အစုကကင်းလဲရများတယ်ဗျ။များတော့ဒီအုပ်စုပဲကြီးပြဆက်ကောရန်ကုန်မှာလောလောဆယ်ဒီအခြေအနေတွေကြောင့်ခက်တာပေါ့နော်။ခက်တာကြောင့်အကြမ်းမှာပြန်ထွက်လို့ရမယ့်ပုံစံတွေဒီမှာတိုင်းနေနေရပါလေရှိပါလေဗျ။
စရုပ်ချုပ်ရေးထုတ်ပြန်ထားတဲ့လှိုင်းသာယာဘက်မှာလည်းလူငယ်တွေဥဆောင်တဲ့လျှက်တပြည့်ဆန္ဒပြတာတွေလုပ်ခဲ့ပါတယ်။တကုံမျိုးတင်မြောက်ပိုင်းမြို့နယ်နဲ့ကမာရွတ်မြို့နယ်မှာလည်းလူမဲတပိတ်အိမ်တွင်းတပိတ်တွေဒီကနေ့လုပ်ခဲ့ပါတယ်။ဆရာနာရှင်ဆန့်ကျင်တဲ့သူတွေကိုစရုပ်ချုပ်ရေးကောင်စီကနေနေညညလိုက်ပြီးတော့ဖမ်းဆီးပစ်ခတ်နေတာကြောင့်လူမှုကြားမှာစိုးရိမ်ကြောက်ရွံ့မှုတွေဖြစ်နေတာပါ။ဒီလိုအခြေအနေမှာတော့ဆရာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေလူမှုကြားမှာတဖန်ပြန်ပြီးတော့တက်ကြွလာစေဖို့ခွန်အားဖြစ်စေတဲ့တချင်းနေနဲ့နမ်ခမ်းမြို့မှာဒီကနေ့ဂီတာတပိတ်ပြုလုပ်ခဲ့ကြတာလို့တပိတ်ဥဆောင်ကော်မတီဝင်တဦးကပြောပြပါတယ်
။ဒီနေ့ကတော့ဂီတာတပိတ်ကိုကျွန်တော်တို့လူငယ်တွေနဲ့ခွန်အားပြတဲ့တချင်းနေနဲ့အများကြီးတွေအားလုံးအရင်ထဲပို့ရောက်ဖို့ဆိုတဲ့သဘောဥတည်ပြီးတော့လုပ်ဖြစ်သွားတယ်။ကျွန်တော်တို့ရဲ့ပုံစံတစ်မျိုးပေါ့လှုပ်ရှားမှုတစ်မျိုးနဲ့ဒါကျွန်တော်တို့ကပြည်သူတွေရဲ့ဇင်ရဲကိုရောက်အောင်ပြန်ပြီးတော့ပြတဲ့သဘောပေါ့နော်။အာဒန်ရက်တွေကတော့ကျွန်တော်တို့တိုင်းတဲ့ဘေးနဲ့လုပ်တယ်နောက်ဒီခါကြောင်ကြီးနေမှာလိုက်ပြီးကျွန်တော်တို့ကြွေးကြော်တဲ့အနေနဲ့လိုက်ကြတယ်နောက်မြို့ပေါ်မှာပဲတခါရုံးပိုင်းတွေပေါ့ရုံးပိုင်းတွေမှာလိုက်ပြီးကျွန်တော်တို့ကြွေးကြော်ကြတယ်သူငယ်တွေနဲ့ဖွဲ့ပြီးတော့တိုင်းတဲ့နဲ့လိုက်တော်တယ်နောက်လမ်းလျှောက်ပြီးတော့လက်လေပေါ့လက်ပြီးတော့ကျွန်တော်တို့ဆန္ဒပြတယ်ပေါ့
မကွေးတိုင်းမြိုင်မြို့နယ်တောင်ပိုင်းစုံမှာတော့ပညာရေးဝန်ထမ်းတွေနောက်ကျောင်းသူကျောင်းသားတွေနဲ့အရွယ်ဆုံးပါဝင်တဲ့မြိုင်လူထုကဒီကနေ့မှလည်းဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်။စစ်အုပ်ချုပ်ရေးကောင်စီရဲ့အကြမ်းဖက်ဖိနှိပ်မှုကိုစိုးရိမ်ပေမဲ့ဆရာနာရှင်စနစ်တည်မြဲမနေဘူးဆက်ပြီးတော့တွန်းလှန်နေရတာလို့မြိုင်တပိတ်ဦးဆောင်သူတဦးကပြောပြပါတယ်
။၄အုပ်စုလောက်ရောက်တာပေါ့ဗျာ။ကျွန်တော်တို့ကတော့မြိုင်နယ်တောင်ပိုင်းစုံမှနေပြီးတော့လှုပ်ရှားကြတာကို။အဲဒါ၃00လောက်တည်းရှိတဲ့အတိုင်းတပိတ်ဒီကနေ့တော့မပါလိုက်
မနေ့ပိုင်းကြီးတဲ့ဒီနဲ့လေးရတာဗျာဟုတ်ကဲ့ကြောက်တော့ကြောက်ရတာဗောဒါမျိုးကျွန်တော်တို့တန်တာဒီမိုကရေစီရဖို့ရဲ့ဆရာနာရှင်စနစ်ဒါပြင်းရဲမနေဘူးရာအဲ့ဒါအဓိကလေကျွန်တော်တို့ရဲ့တာဝန်ဒီလူတို့ရဲ့တာဝန်ဝတ္တရားပဲဗော
မန္တလေးမြို့မှာတော့တပိညိုတပိတ်ဆက်မှုစုပေါင်းတပိတ်စားတဲ့တပိတ်စစ်ကြောင်းတွေကအရင်နေ့တွေကထက်လူပိုများလာပါတယ်ဖားကန့်ဒဝဲလောင်းလုံကလေးမုံရွာကြောင်မဲပေါင်ဂန်းကိုမိုးကောင်းမြို့တွေမှာလည်းလူလူကဆန္ဒပြကြသလိုဆိုင်ကယ်တပိတ်လူမဲတပိတ်အာယုံဥတပိတ်နဲ့ညာတပိတ်တွေဆင်နွှဲခဲ့ကြပါတယ်အခုလိုမျိုးဆန္ဒပြပွဲတွေနိုင်ငံအနှံ့မြို့နယ်စုံမှာရှိနေချိန်မှာပဲဘုံပေါက်ကွဲမှုတွေလည်းဖြစ်နေပါတယ်။ရန်ကုန်မြို့တွေကစမ်းကြောင်းမြို့နယ်တွေမှာတော့ပဟိုလမ်းမပေါ်မှာရှိတဲ့အာရှတော်ဝင်စေယုံနာနဲ့ဘားကရာလမ်းပေါ်ကအုတ်ချုပ်ရည်မှုယုံနာမှာဘုံ၄ချိန်ပေါက်ကွဲခဲ့ပါတယ်။အုတ်ချုပ်ရည်မှုယုံနာပေါက်ကွဲမှုဖြစ်နေတဲ့အချိန်မှာတော့အဲ့ဒီနေရာမှာရှိနေတဲ့စစ်သားတယောက်သေဆုံးခဲ့ပါတယ်။ဒါအပြင်လှိုင်မြို့နယ်ထဲမှာလည်းပေါက်ကွဲသံတချို့ကြားရတယ်လို့ဒေသခံတွေကပြောပါတယ်။တာမွေမြို့နယ်မြစ်တာညိုကဈေးလေးမှတ်တိုင်မှာလည်းညနေပိုင်းကဘုံတစ်လုံးပေါက်ကွဲပါတယ်။တောင်ကြီးမြို့ဈေးအနီးမီးပွိုင်မှာလည်းဒီကနေ့မနက်ပိုင်းကပေါက်ကွဲမှုဖြစ်ခဲ့ပြီးတော့လူတဦးဒဏ်ရာရခဲ့ပါတယ်။ပေါက်ကွဲမှုအတွင်ထိခိုက်ခဲ့သူကအရက်ဝိဝတ်ထားတဲ့ရဲတပ်သားတဦးဖြစ်ပြီးပေါက်ကွဲမှုကြောင့်ရရှိတဲ့ဒဏ်ရာကြောင့်သေဆုံးသွားတယ်လို့ဒေသခံတွေကပြောပေမဲ့ VOA ကတိကျအတိမပြုနိုင်သေးပါဘူးရှင်။ VOA American တန်ရဲ့တောက်ကြညာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကအမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးကြပါရစေ။ဆရာနာသိမ့်မှုကြောင့်အမောင်တုကိုရောက်နေသလိုဖြတ်တန်းရှင်သန်နေရတဲ့မြန်မာပြည်သူတွေအတွက်အလင်းရောင်အမြန်ဆုံးရစေချင်ပါတယ်လို့အလင်းရောင်လူငယ်အဖွဲ့ကအမတ်တီတီဝေလွင်ကပြောပါရစေ။အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC အနီးပြည်နယ်တွေကမြန်မာလူငယ်တွေနဲ့စုစည်းထားတဲ့အလင်းရောင်လူငယ်အဖွဲ့ဟာ2015ခုနှစ်ကလောက်ကစပြီးတော့မြန်မာပြည်သူတွေရဲ့လိုအပ်ချက်ကိုတစ်ဖက်တစ်လမ်းကနေရန်ပုံငွေရှာဖွေပြီးကူညီလှူဒန်းပေးနေခဲ့တာပါ။အခုလက်ရှိမှာတော့အစိုးရချုပ်ရဲ့လက်အောက်ဖိနှိပ်မှုတွေကြားခက်ခက်ခဲခဲရုန်းကန်နေရတဲ့ CDN ဝန်ထမ်းတွေအတွက်တနိုင်တပိုင်ကူညီထောက်ပံ့ပေးနေကြပါတယ်အလင်းရောင်လူငယ်တအူးဖြစ်တဲ့မတ်သေးဒီဝေလွင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်
မတ်တီဝီလင်း VOA အတွက်အခုလိုအချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့ပ
ါဟုတ်ကဲ့မြန်မာနိုင်ငံမှာဒီဖေဖော်ဝါရီလ1ရက်ဆီယနာသိမ်းပြီးတဲ့နောက်ပိုင်းကစလို့ပေါ့နော်ဒီပြည်ပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာတွေအထူးဖြင့်မြန်မာလူငယ်တွေဆိုလို့ရှိရင်လည်းမြန်မာရေးနဲ့ပတ်သက်ပြီးတော့သူတို့နိုင်တဲ့ဘက်ကနေတနိုင်တဲ့ဘက်လုံနေကြတဲ့ဆိုတော့ကျွန်တော်တို့သိရတယ်အဲ့ဒီထဲမှာမှဒီမတ်တီဝီလင်းတို့ဆိုလို့ရှိရင်လည်းဒီအမေရိကန်ပြည်ထောင်စုမှာအဲဗာဂျီးနီးယားမေရီလန်းစသဖြင့်ပေါ့နော်ဒီဒေသတစ်ဝိုက်မှာရှိတဲ့လူငယ်တွေပေါင်းပြီးတော့ဒီအလင်းအောင်ဆိုတဲ့အဲလူငယ်ဖွဲ့စည်းဖွဲ့ပြီးတော့ဒီမြန်မာနိုင်ငံကိုတနိုင်တစ်ပိုင်းတစ်ဖက်ကနေပတ်ပိုးပေးနေတယ်ဆိုတာကိုကျွန်တော်တို့ကြားရတယ်။အဲ့တော့ဒီမှာအထူးကဘာတွေလှုပ်ဖြစ်တယ်လဲ။မြန်မာနိုင်ငံလက်ရှိဖြစ်နေတဲ့အခြေအနေအပေါ်မှာဒီဘက်ကနေပြီးတော့ဘာတွေဆောင်ရွက်ဖြစ်တယ်လဲဆိုတာကိုပြောပြပေးပါလား
။ဟုတ်ဟိုပါတီးတို့ဒီအဖွဲ့อ่ะပေါ့နော်။အရင်2015တည်းကစခဲ့ရ။ရေဘေးတွေဖြစ်တုန်းကလည်းအတူတူတွေကိုကုညီပေးပို့ခဲ့တယ်။ရမုံငွေတွေရှာပြီးတော့ဒီ DMV area ပေါ့နော်အဲ့လိုစိတ်တူကိုတူလူငယ်တွေစုပြီးတော့ pre heater အဲ့လိုမျိုးလုပ်ကြတယ်။2015ရဲ့အစဆိုတော့တော်တော်ကြာပြီ။အဲ့တုန်းကတော့အဲ့လို officially မဟုတ်ဘူးပေါ့နော်။အခုကြောင့်မှအခုတီးရဘာလုပ်လဲဆိုတော့ CRPH နဲ့တွက်ခတ်ပြီးတော့ပုံမထိရောက်အောင်အဲ့လိုပုံစံမျိုးတွေနဲ့စနစ်တကျပို့ပြီးတော့ဟိုပန့်ပိုးပေးနေရတီးရဘက်ကအဲ့လိုမျိုးရမုံငွေတွေဈေးရောင်းပွဲတွေလုပ်တယ်အဲ့လိုငွေတွေကောက်တယ်အဲ့လိုမျိုးလုပ်တယ်ဟုတ
်။ဆိုတော့ဆိုလိုတာကဒီအလင်းရောင်လူငယ်အဖွဲ့တီးအခုမှပေါ်လာတာတော့မဟုတ်ဘူးမြန်မာနိုင်ငံမှာမြန်မာပြည်သူတွေအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အတွက်စပြီးတော့ဖွဲ့စည်းခဲ့တဲ့လူငယ်အဖွဲ့ပေါ့နော
်ဟုတ်တယ်ရှင့်နိုင်ငံရေးတစ်ခုလည်းမဟုတ်ဘူးပေါ့နော်တီးရီတို့ကအဲ့လိုမျိုးဟိုရေးပေးဘာပဲဖြစ်ဖြစ်တီးရီတို့ပမိုင်းနဲ့တစ်ခုဒုက္ခရောက်နေပြီဆိုလို့ရှင့်တီးရီတို့အမြန်ဒီလူငယ်တွေကဟိုဆက်ရထက်တန်ပြီးတော့အဲ့လိုမျိုးအမြဲတမ်းကြံ့မှုငွေရှာပေးရဲဟုတ
်အခုဆိုရင်မြန်မာနိုင်ငံမှာဒါပြောင်းလဲရကြီးကြီးမားမားဖြစ်သွားတယ်ဆီယနာတင်လိုက်တယ်ဖန်စီထင်းထင်းဖိနှိပ်မှုတွေအများကြီးဖြစ်လာတယ်စစ်ပြေးဒုက္ခတွေလည်းဖြစ်လာတယ်ဆိုတော့ဒီလိုကြုံနေရတဲ့မြန်မာပြည်သူတွေအတွက်လက်ရှိမှာဒီအလင်းရောင်လူငယ်အဖွဲ့အနေနဲ့ကဘယ်လိုပုံစံနဲ့အကူအညီတွေကိုပေးနေပါလဲ
ဟုတ်တီးတို့အခုဒီယာပေါ့နော် CDM လုတ်တဲ့လုတ်ဆောင်နေတဲ့တူခဲကောင်းတွေကိုတီးတို့ကဒီဘက်ကထောက်ပံ့ပေးနေ350တိုက်ရှိပြီအဲ့ဒါတီးတို့လာတိုင်းအခုပတ်စံဆိုလို့ရှင်တီးတို့လာတိုင်းအဲ့လိုမျိုးအစားတောက်တွေနဲ့အဲ့လိုပေါ့နော်အစားတောက်တွေကကိုယ်တိုင်းချက်တယ်လူငယ်တွေပြီးတော့ solution တွေလည်းလာပြီးတော့ဟိုပံ့ပိုးပေးရဲပြီးတော့တီးတို့ကအဲ့ဒါကိုပြန်ရောင်းတယ်အဲ့ဒါပတ်စံနေတဲ့တီးတို့လှူနေတာ3လရှိပြီ ပြော်ဒီဒေတို့ရဲ့အစီအမံညာဒီအမောင်ကြနေတဲ့အိမ်တမပြနိုင်ငံလူနိုင်ငံသားတွေကိုဒီတို့ကအလင်းရောင်ပေးကြတာအဲ့တော့အဲ့ဒါကြောင့်ဒီတို့ကဒီနမယ်လေးကိုအလင်းရောင်ဆိုပြီးတော့အဲ့လိုဗမာလူတွေအတွက်အလိုမျိုးပေးခဲ့ရလဲဖြစ်ပါတယ်ဟုတ်
အခုပေါ့နော်ဒါနေနိုင်ငံတကာမှာရှိနေကြတဲ့ဒီလူငယ်တွေမြန်မာတွေမဟုတ်ဖဲနဲ့တခြားဒီဟောင်ကောင်တို့ကိုရီးယားတို့အဲ့လိုလူငယ်တွေကိုလည်းနောက်ပိုင်းမှာဒီပြပမှာပေါ့နော်မြန်မာရင်းနဲ့ပတ်သက်ပြီးတော့လုပ်နေရတွေ့ရတယ်အဲ့လိုလူငယ်အဖွဲ့တွေနဲ့ရောပူးပေါင်းဆောင်ရွက်တာမျိုးတွေရှိသလားဒါမှမဟုတ်လို့ရှိရင်ကိုရဲ့ဒီအလင်းရောင်လူငယ်အဖွဲ့အနေနဲ့ကရန်ပုံငွေရှာတာတခုရဲ့လို့လုပ်တာလားတခြားမြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်မှာဟိုပံ့ပိုးပေးနိုင်မဲ့လှုပ်ရှားမှုမျိုးတွေရောဆောင်ရွက်တာရှိလား
ဟုတ်ရှိရဲ့ရှင့်ကိုတနေ့ရပဲတီးလို့ကိုရီးယားအဖွဲ့ပေါ့နော်ဒီ Korean ဒီမှာ community ရှိရဲ့အဲ့ Korean community ရှိရဲ့လူတွေနဲ့တီးလို့ပူပေါင်းပြီးတော့ဆောင်ရွက်တယ်ဘာဖြစ်လို့ဆိုတော့သူတွေကလည်းသူတို့ဘက်မှာလည်း1980ကတီးလို့အဖြစ်ပြက်မှုမျိုးဖြစ်ခဲ့ရဆိုသူတို့မှာစာနာနားလည်သိရှိရဲ့တီးလို့ဒီဗမာလူတွေအပေါ်အဲ့တော့သူတို့ကတီးလို့အခု CDM လုပ်နေတဲ့သူတွေကိုဖြူချင်တယ်ဆိုပြီးတီးလို့လက်ဆန်းလာတယ်ပေါ့နော်အခုတီးလို့ဒီဟာဟို CRPH ရဲ့ကိုထိန်လင်းအောင်လည်းလာတယ်အိမ်ကအကုန်လုံးပေါ့နော်အဲ့မှာပူပေါင်းပြီးတော့ဆောင်ရွက်ကြပါတယ်သူတို့ကလည်းတီးလို့အလှူငွေယူပါတယ်စာနာသိရှိပြီးတော့ဟောဗမာပြည်ကသူတွေတော့ဆိုပြီးတော့ Korean လူတွေနဲ့ဟိုတပတ်ကပဲတီးလို့ meeting time က3ချိန်ရှိပြီပေါ့နော်
အဲ့တော့ဘယ်လောက်တိုင်းထားထီရောဆက်ပြီးတော့လှုပ်သွားမှာလဲဒါကယာယီခဏလှုပ်ကြလားနောက်ကိုဆက်ပြီးတော့ဒီလိုမျိုးဒီတန်ပိုးမှုတွေဆက်လှုပ်သွားဖို့အတွက်လှုပ်ရှားမှုတွေဆက်ရှိနေဦးမလား
အရှိမပါတီးတို့ဒီမာရီမရက်ပါဘူးပြီးွားလို့ရှင်လဲဟိုအလင်းရောင်ရဖို့အတွက်တီးတို့ကဆက်လုပ်သွားမှာပဲအဲလူမှန်နေရာမှန်ပေါ့နော်လမ်းမှန်ပေါ်ရောက်သွားရင်တီးတို့အဖွဲ့နေရာလဲလိုက်ပြီးတော့တီးတို့နဲ့ပူပေါင်းပြီးရှောင်းလမ်းမှာပါအဲပမာပြည်ကလူဝင်နေဟုတ်ကဲ့
ဒီလိုဒီပြပမှာရှိတဲ့လူငယ်တွေဒီလိုစုစည်းပြီးတော့အခုလိုပတ်ပိုးမှုတွေကပြည်တွင်းအတွက်ဘယ်လောက်ထိခွန်အားတွေဖြစ်နိုင်မယ်လို့ရောချင်လဲတကယ်ရောထိရောက်မှုရှိတယ်လို့ရောခံစားရလား
ဟုတ်တီရီရောဟိုဒီကဒီဘက်ကနေပေါ့နော်ဒီဘက်ကနေပဲကြည့်မယ်ဆိုရယ်တီရီရောပတ်စံမဲ့ထောက်ပံ့ပေးနိုင်တဲ့အတွက် CDM မျိုးတီရီရောထောက်ပံ့ပေးခြင်းနဲ့ပေါ့နော်အဲ့တော့ CDM မျိုးကြီးမှသာတီရီရောလည်းဒီဟာနိုင်ပါလေအဲ့တော့အားကြောင့်တီရီရောလည်းဒီလှုပ်ဆောင်နေတဲ့သူရဲကောင်းတွေ CDM မျိုးအတွက်တီရီရောဒီကနေအဲ့ပတ်စံကိုအဓိကပဲထောက်ပံ့ပေးနေတယ်ပေါ့နော်အဲ့လိုမျို
းဘာကြောင့် CDM ကိုထောက်ပံ့ဖြစ်တာပါလဲ
ဟုတ်တီရီရောဟိုဘာလို့ဆိုတော့သူတို့အလုတ်ပြန်သွားလို့မရအောင်လေသူတို့အလုတ်ပြန်သွားလို့ရှင်တီးတို့ကရှုံးသွားမှာအဲ့တော့သူတို့အလုတ်မသွားနိုင်အောင်သူတို့လာကြေးရနေတဲ့ဟာကိုတီးတို့ကအငြင်းနဲ့ထောက်ပံ့ပေးသွားမှာအဲ့တော့တီးတို့နိုင်အောင်နိုင်ရမယ်အဲ့တော့ CDM ကလူတွေကိုဟိုအတင်းထားဖို့တီးတို့ကဒီကနေထောက်ပံ့ပါတယ်
ဆိုတော့ထောက်ပံ့မှုကဒါမြန်မာနိုင်ငံတိုင်းတာနဲ့တွေ့လို့ရှင်တကယ်ကလူအချက်တွေကအများကြီးပဲရှိနေမှာလေဆိုတော့ကိုကတနိုင်တမိုင်ပဲထောက်ပံ့နိုင်တာဆိုတော့ဒါကထိရောက်တဲ့လူရောထင်လား
ဟုတ်ကဲ့တီးတို့ထောက်ပံ့နေရတော့10နေရ15နေရတော့ရှိပါတယ်အဲ့လိုမျိုးပေါ့နော်ဟိုခွဲပြီးတော့တီးလို့အများထောက်ပံ့ပေးမှာတကယ်လိုရင်လိုရဲ့နေရာကိုတီးလို့ထောက်ပံ့ပေးနေပါအဲ့တော့တီးတို့ဒီလူငယ်အဖွဲ့တစ်ဖွဲ့လည်းမဟုတ်ဘူးဒီပမာပြည်ကနေဒီလိုနိုင်ငံခြားကိုရောက်လာတဲ့သူတွေလည်းတခြားအဖွဲ့ရှိရယ်နယူးယောက်ကနယူးယောက်ကအဖွဲ့ရှိရယ်အဲ့တော့တီးတို့ထင်တာကတီးတို့တစ်ဖက်တစ်နေရာနေရောတီးတို့ထိရောက်တယ်လို့ထင်ပါတယ်ဟုတ်
အဲ့တော့အခုလက်ရှိမြန်မာနိုင်ငံမှာအခုဖြစ်နေတဲ့အခြေအနေတွေဒီလူငယ်တွေအသက်ပေးနေရတဲ့အချင်းထောင်နေတဲ့အထိဖမ်းဆီးခံရပြီးတော့နှိပ်စက်ခံရတဲ့အခြေအနေတွေလည်းရှိနေတယ်ကိုကိုတန်းကလည်းလူငယ်အမျိုးသမီးတယောက်လည်းဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုတွေမြင်ရတဲ့အခါမှာဘယ်လိုခံစားရလဲ
ဟောတီရီကဗမာပြည်ကနေအဲ့လို9နှစ်သမီးလေးကထွက်လာပါဘောနော်တီရီဗမာပြည်အကြောင်းကိုအမှန်တမ်းပြောရင်အရင်အကောင်းကောင်းရင်တိတ်မတိလိုက်ဘူးနေရာရပါလေဒါပေမဲ့တီရီအရန်ချစ်တဲ့စိတ်ကတော့ TV ရဲ့စိတ်ထဲမှာရှိတယ်မြန်မာဆိုပြီးတော့ TV ပါတီခံယူရယ် TV က American citizen တယောက်ဒါပေမဲ့ TV ပါတီမြန်မာဆိုပြီးတော့ TV ခံယူရယ် TV ချစ်လဲချစ်တယ်မြန်မာပြည်ကိုအဲ့တော့ဟို TV ဘေးနေရာရောက်ရအောင် TV ကကူညီပေးခြင်းနဲ့စိတ်ကတော့ TV မှာရှိတယ်ဒါ TV အဲ့လိုစိတ်မကောင်းကိုကဒီမှာဆန္ဒပြပြီးတော့ဟိုသူတို့ထောက်ပံ့ပေးနိုင်တာပဲလုပ်ပေးနိုင်တယ်ဟိုမှာဆိုလို့ရှင်လူတွေကပေးကြရဲကို့အရွယ်တီးရီထက်တော်ငယ်တည်းရဲ့တချို့ကောင်မလေးဆိုတီးရီစိတ်မကောင်းဘူးเนาะအဲ့လိုမျိုးကြီးရလို့ရှင်အဲ့တော့တီးရီဒီဘက်ကနေပို့ပြီးတော့ကုညီသေးတဲ့ပေပို့ရှိတယ်အဲ့လိုမျိုးငဲတဲ့အဲ့လိုတည်င်းတွေတွေ့တိုင်းပို့ပြီးတော့ကုညီသေးတဲ့ပေရှိသွားပါတယ်ဟုတ်
ဆိုဆိုပြောရဲမြန်မာပြည်ကိုချစ်တယ်ကိုကလည်းမြန်မာပြည်မှာမွေးခဲ့တာဟုတ်ဆိုတော့အဲ့တော့ကိုချစ်တဲ့မြန်မာပြည်ဒီတိုင်းပြည်ကိုရောဘယ်လိုပုံစံနဲ့မြင်ကြလဲ
တီးရီအော်ဘောနော်ပြန်ပြီးတော့အလင်းပြန်ရကျင်တဲ့လူတွေအခုဆိုလို့ရှိရင်အပြင်မထွက်ရဘူးအဲ့လိုတီဗီမြင်စေချင်တာကတော့ဒီဗမာပြည်နိုင်ငံလူနိုင်ငံသားတွေတီဗီအာနာရှင်စနစ်အောက်မှာတီဗီမနေစေချင်တော့ဘာဖြစ်လို့လဲဆိုတော့တီဗီအဖေနဲ့အမေကလည်း88တုန်းကကြုံခဲ့ပြီးွားတယ်သူတို့အများနဲ့တီဗီကိုသူတို့ပြောပြရဲပုံစံတွေကိုကြားလို့ရှိရင်တီစိတ်မကောင်းအဲ့တော့နောက်လူမျိုးတွေကိုလည်းတီမကြုံသေးချင်ဘူးနောက်အခုဆိုလို့ရှိရင် generation generation wide ပေါ့နော် TV အဲ့လိုမျိုးမကြုံသေးရင်တော့ TV သူတို့ဟိုကျမ်းမာရေးအရာပညာရေးအရာတိုးတက်ချင်တယ်ပေါ့နော်အဲ့ညီမပြည်ကိုပြီးတော့ TV တို့ဒီအမေရိကန်မှာ TV တို့အခုလူငယ်နေရတယ်လို့မျိုးလွတ်လွတ်လပ်လပ် freedom democracy အပြည့်ရတယ် TV တို့ဆိုရင်ဗမာပြည်မှာအဲ့လိုမျိုးမရအောင်တိုးလည်းမတိုးတက်နိုင်ဘူးအဲ့တော့ TV ကအဲ့ဒါကိုဗမာပြည်မှာလည်း TV တို့ဒီမှာလွတ်လွတ်လပ်နဲ့နေရတယ်လို့ democracy ရတယ်မျိုး TV ဗမာပြည်မှာလည်း freedom လွတ်လွတ်လပ်နဲ့ democracy ရစေချင်ပါတယ်ပြီးတော့ဒီစစ်အာဏာရှင်စနစ်အောက်မှာနေတွေ့ရတော့တီးတို့ဘရောမဒီလိုမျိုးတိုးတက်မှာမဟုတ်ဘူးအဲ့တော့တီးတို့လည်းဒါဖြစ်နေရလဲတခါမကားတော့ဆိုတော့တီး next generation တွေအတွက်လုံးဝထပ်မဖြစ်ချင်တော့ဘူးအရင်တိုးတက်ချင်ပါတယ်ဟုတ်
အဲ့တော့အခုဒီအလင်းရောင်အနေနဲ့ရောရှေ့ဆက်ပါးရီမြန်မာနိုင်ငံကိုပံ့ပိုးပေးနိုင်မှုအတွက်ပေါ့နော်ရှေ့ဆက်ပါးရီလောက်သွားမဲ့အစီအစဉ်တွေရှိနေလဲ
ဟုတ်ကဲ့တီးတို့ကအခုဒါနိုင်ငံရေးလမ်းကြောင်းတစ်ခုလည်းသွားတာမဟုတ်ပေါ့နော်အဲ့တော့တီးတို့ကဒီကဲလို့နိုင်ငံရေးကကောင်းသွားလို့ရှင်လဲတီးတို့ကပရာဟီတာအလုပ်တွေကိုတီးတို့ဆက်လက်လုပ်ဆောင်သွားမယ်ကုညီပံ့ပိုးပေးပါမယ်တစ်ဖက်စလန်းအနေပြီးတော့ဟုတ်
အဲ့တော့အခုကိုကဒီပြည်ပမှာရောက်နေတဲ့လူငယ်အမျိုးသမီးတယောက်အနေနဲ့ပေါ့နော်အခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာဖိနှိပ်မှုမျိုးစုံကြားကနေပြီးတော့ပဲအခုအာဏာသိမ်းပြီးတဲ့နောက်လေးလာနေပါတော့ဖြစ်လာတဲ့အချိန်အထိဒါအခက်ခဲတွေအမျိုးမျိုးကြားဖိနှိပ်မှုတွေအမျိုးမျိုးကြားနေပြီးတော့မှခက်ခဲနဲ့ဟိုအသက်အန္တရာယ်တောင်မှမမှုဘဲနဲ့ရုန်းကန်လှုပ်ရှားနေကြတဲ့ဒီဆီယနာရှင်ကြဆုံရေးလှုပ်ရှားမှုမှာပါဝင်နေကြတဲ့လူငယ်တွေရောကို့အနေနဲ့ဒီပြည်ပလူငယ်တယောက်အနေနဲ့ဘယ်လိုများအပြေစကားပြောချင်ပါလဲသူ
တို့ပြည်ပရောက်နေပြီမဲ့ဒီဒီအခုကြည်တွင်းရလူငယ်တွေဒီနိုင်ငံရေးအတွက်လှုပ်ဆောင်ဆောင်ရွက်နေတဲ့လူတွေတီးမမေ့ပါဘူးသူတို့တီးအရန်လေးစားပါတယ်တီးတို့ရဒီဘက်ကနေထောက်ခံနေတီးတို့ဘာလို့လို့ဒီကနေပတ်ဖို့ကူညီနေမှာပါတီးတို့ဒီကကြော်ချင်တိုင်းကြော်လို့ရအောင်တီးတို့မပြောနိုင်ဘာလို့တီးတို့ထောက်ပံ့ပေးခြင်းနဲ့သူတို့ပေါ့နော်ထောက်ခံနေသူတို့ဘာလို့လို့ဒီဘက်ကနေမမေ့ပါဘူးလို့ပြောတီးပြောချင်တာသွေးမအေးွားပါနဲ့လို့ဟိုဒီဘက်ကနေရှိနေပေမဲ့လည်းတီးတို့ကလည်းဒီဘက်ကနေသွေးမအေးပါဘူးအဲ့တော့အားမလျှော့ပါနဲ့အပြင်သားမှာဒီယာကြီးကတနေ့ကျလို့ရှိရင်အလင်းကိုရောက်လာမှာပါလို့ပြည်ယုံကြည်ပါရဲ့ဒီရင်းကြည့်ပါပေါ့နော်နှစ်ဖက်ပေါင်းပြီးရောတွဲဆက်ပြီးလုံးသွားမယ်ဆိုလို့ရှိရင်ဒီစစ်အာဏာရှင်စနစ်ကိုကြာရှုံးမယ်လို့ဒီအကြီးဝယုံကြည်ပါရဲ
့ဟုတ်ကဲ့ပါမတီဝေလွင်ကျေးဇူးများကြီးတင်ပါတယ်အခုလိုချိန်ပြီးတော့ထင်ရှားပြီးတဲ့အတွက
်ဟုတ်ကဲ့ကျေးဇူးပါ
မခင်ဖြူတွေစီစဉ်တင်ဆက်တဲ့မျိုးသမီးကဏ္ဍကိုနားဆင်ကြရတာပါရှင်အခုဆက်ပြီးတော့တင်ဆက်ပေးမယ့်တူတာဆုံးလေးအမေရိကန်ခွင်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုမှာအာရှຫນွေဘွားအမေရိကန်တွေပေါ်တိုက်ခိုက်မှုတွေမြင်မာလာပြီးဒီလိုအခြေအနေဟာနိုင်ငံတကာကကြောင်းလာတိုက်တဲ့သူတွေပေါ်မှာလည်းရိုက်ခတ်မှုတွေရှိပါတယ်အခုခါမှာတော့ဒီလိုရာဇဝတ်မှုကျူးလွန်နေတဲ့သူတွေရဲ့ဘေးရန်ကနေအထူးကာကွယ်ဖို့အမေရိကန်လွှတ်တော်ကဥပဒေပြဋ္ဌာန်းလိုက်ပါတယ်ဒီအကြောင်းကိုအောင်ကတင်ဆက်ထားတာနားဆင်ပါရှင်
COVID-19 ကရောဂါစတင်ဖြစ်ပွားခြင်းကဆလုတ်တရုတ်နဲ့အာရှသားတွေအပေါ်အမုန်းတရားအဆွဲပြုကျူးလွန်တဲ့ရာဇဝတ်မှုဟာနိုင်ငံတော်ဝန်150ရာခိုင်နှုန်းအထိမြင့်တက်လာပါတယ်2020မတ်လကဆလုတ်အာရှသားတွေအပေါ်အမုန်းတရားအခြေခံကျူးလွန်စော်ကားတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတိုင်တန်းသတင်းပေးမှုပေါင်း6000ကျော်ရှိတယ်လို့ Asian American နဲ့ Pacific ကျွန်းစုမျိုးနွယ်တွေအပေါ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့စောင့်ကြည့်လေ့လာတဲ့ Stop AAPI Hate အဖွဲ့ကဆိုပါတယ်အဲ့ဒီလိုအမုန်းတရားဆွဲပြစ်မှတ်ထားတိုက်ခိုက်ခံရသူတွေထဲမှာအမေရိကန်ပြည်အစုမှာကြောင်းလာတက်ကြတဲ့နိုင်ငံတကာကျောင်းသားတွေလည်းပါဝင်ပြီးဒီကျောင်းသားကျောင်းသူအများစုဟာအသွေးအယောင်ဆုံးရှိသူတွေဖြစ်ပါတယ်ဂျွန်ဘိတ်ကအမေရိကကို2015ခုနှစ်မှာရောက်လာပြီးတော့နယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာတက်နေတာပါ
America offers the best universities the most renowned ones
အမေရိကမှာအကောင်းတကအကောင်းဆုံးတက္ကသိုလ်တွေရှိတာကြောင့်အမေရိကကိုသွားပြီးကျောင်းတက်မယ်ဆိုရင်ကိုရီးယားမှာမရနိုင်တဲ့အခွင့်အလမ်းကောင်းတွေကိုရမှာပါ
လူငယ်တဲ့နှစ်တုန်းကတော့သူဟာယထာစီနေတော့အမျိုးသမီးတစ်ယောက်ကသူ့ကိုစော်ကားပြောဆိုတာကြုံရတယ်လို့ပြောပါတယ
် I try to not say anything just look down just mind my own business
ကျောင်းစာကိုစိတ်ထဲနှစ်ထားပြီးဘာမှပြဿနာမဖြစ်အောင်ကြိုးစားနေပေမဲ့အခြေအနေကပိုဆိုးလာပါတယ်ဗဇက်ကနေပြောနေတာတွေမဟုတ်တော့ပဲကိုထီးလက်ရောက်လုံးမဲ့အနေထားဖြစ်လာတာကြောင့်နောက်ဘူရာဆိုင်တဲ့အချိန်မှာယထာဘော်ကဆင်းနေခဲ့လိုက်ပါတယ
်မလာရုံကဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီးအေရှန်အမျိုးသမီး6ဦးအပါအဝင်10ဦးသေဆုံးခဲ့ပါတယ်ဒါဟာလူမျိုးရေးမုန်တိမှုအဆွေးနဲ့ကျူးလွန်တာမဟုတ်ဘူးလို့ပြစ်ခတ်သူကပြောပေမဲ့အမေရိကမှာရှိတဲ့အာရှຫນွေဘွားတွေအကြားထိတ်လန့်စရာဖြစ်ခဲ့တာပါဒီဇိုင်းပညာလေ့လာနေတဲ့ Jessica ဟာတရုတ်လူမျိုးတောင်အာဖရိကနိုင်ငံသူဖြစ်ပြီးတော့အခုလိုအခြေအနေတွေကြောင့်သူဟာအမြဲတရားနေထိုင်တယ်လို့ပြောပါတယ်
How do you feel really safe in
နယူးယောက်မှာနေရတာဘာအန်ရဲမှမရှိနိုင်ဘူးလို့ထင်ခဲ့ပေမဲ့2020လောက်ကစပြီးပြောင်းလာပါတယ်ပထမဆုံးကျွင်ရတာကလမ်းပေါ်မှာပါအဲဒါကြောင့်မှောင်တဲ့အချိန်အပြင်ထွက်ဖို့ကိုရှောင်ခဲ့ပါတယ်ကိုပုံကလည်းအာရှသားပုံပေါက်နေတာကြောင့်အမြဲတမ်းထားနေရပါတယ
်ဒီចောင်းသားចောင်းသူတွေကတော့လူမျိုးစုံရှိကြတဲ့စာတင်ចောင်းအဝန်ဝိုင်းမှာနေထိုင်ရတာပိုအဆင်ပြေတယ်လို့ပြောပါတယ်ရင်းကျေးမှုပေါင်းစုံနဲ့ထိတွေ့ဆက်ဆံရတာဟာလည်းအကောင်းဆုံးသင်ခန်းစာတစ်ခုပဲလို့ဆိုပါတယ်နယူးယောက်တက်သူကចောင်းသားအန်ဒီမာဟိုက
It's been an amazing journey, especially when I look back.
ကျွန်တော်ကတော့ဒေါ်လေးနေချင်းစွဲပါရင်ကျမှုပေါင်းစုံလာဆောင်ကြတဲ့နေရာပြင်မြင်တွေ့ရပါတယ်။တခြားနိုင်ငံပေါင်းစုံကလာကြတဲ့သူငယ်ချင်းတွေသူတို့ရင်ကျမှုသူတို့တွေ့ကြုံတွေကိုသိခွင့်ရတာကြောင့်ကဘာကြီးကြောင့်ပို့ပြီးတော့နားလေလာပါတယ်။ကဘာကြီးကိုအဲ့လိုလေးလာဝင်ရတဲ့အတွက်အဲ့ဒီအလေးအထားကိုတံပိုးထားပါတယ
်။ယူအောင်မာရင်မဟုတ်ပဲတခြားမျိုးတွေမှလည်းဖြစ်ပွားနေတဲ့ဒီလိုအခြေအနေတွေကြောင့်အာရှຫນွေဘွားအသွင်ပြင်ရှိသူတွေအဖို့အနေထိုင်ကျက်တဲလာတယ်လို့ခန်းစားနေရကြောင်းလဲသူတို့ကပြောပါတယ်ကိုလံဘီယာတက်သူចောင်းသားအာချစ်ချောဒရီက
You guys saw go back to your country while you're in the US and
မင်းတို့ဟာလကားကောင်းတွေပဲမင်းတို့တိုင်းပြည်ပြန်သွားပါဘာကြောင့်အမေရိကမှာနေနေတာလဲရှာရှာပါပါအဲ့လိုတစ်ချိန်အပြောခံရဘူးပါတယ်အဲ့ဒီလိုပြောတာကြောင့်ဘာမှမစိုးရိမ်ပေမဲ့အပြောခံရတာတော့မကောင်းပါဘူး
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးဖို့အိမ်ပြန်မထွက်ကြတာကြောင့်2020ခုနှစ်အတွင်းအမုန်းတရားစွဲတိုက်ခိုက်မှုတွေဟာခုနှစ်ရာခိုင်နှုန်းရော့ကျသွားပေမဲ့အမေရိကန်မျိုးကြီး16မျိုးမှာအာရှຫນွေဘွားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေကတော့150ရာခိုင်နှုန်းနီးပါးအထိမြင့်မားလာကြောင်းရဲတပ်ဖွဲ့ကထုတ်ပြန်တဲ့အချက်လက်တွေအရသိရပါပါတယ်ခင်ဗျာအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအာရှအမေရိကန်နဲ့ပစိဖိတ်ကျွန်းစုနယ်ပယ်တွေပေါ်အမုန်းတရားအခြေပြုတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့အထူးကာကွယ်ပေးမယ့်ဥပဒေကြမ်းကိုဗုဒ္ဓဟူးနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်။ဒီဥပဒေကြမ်းကိုသမ္မတဂျိုးဘိုင်ဒန်ကအတည်ပြုလက်မှတ်ရေးထိုးခဲ့ပါတယ်။အောက်လွှတ်တော်မှာဥပဒေကြမ်းအတည်ပြုဖို့မဲခွဲရမှာ364မဲ62မဲနဲ့အနိုင်ရခဲ့တာပါ။
There were 6600 incidences of anti-American.
ငွေနဲ့နှစ်အတွင်း American ပြည်နယ်90လုံးမှာအာရှ American Pacific ကျွန်းစုနယ်ပွား6600နီးပါးတိုက်ခိုက်ခံရကြောင်းတိုင်ကြားမှုတွေရှိခဲ့ပါတယ်။သူတို့ပိုင်စီးပွားရေးလုပ်ငန်းတွေဖျက်ဆီးခံရတယ်လို့လူကြီးသူမတွေပါရန်စထိုးနှက်ခံရတာကြောင့်မိသားစုတွေဟာစိုးရိမ်ထိတ်လန့်နေကြပါတယ်။ဒီကတ်ယောဂါဟာနိုင်ငံရဲ့ရည်တည်ချက်ပေါ်စိန်ခေါ်မှုတစ်ခုဖြစ်ပါတယ်။ဒါကြောင့် Congress လွတ်တော်အနေနဲ့အ мян ဆုံးနဲ့အထူးအဆုံးဆောင်ရွက်ခဲ့တာပါလို့ All the Doctor Nancy Pelosi ကပြောသွားတာပါဒီဥပဒေကြမ်းကို April လအတွင်းအထက်လွှတ်တော်မှာမဲခွဲရမှာလဲ64မဲတမဲနဲ့အနိုင်ရခဲ့တာပ
ါ We will pursue those who
ဆက်ဆံကျင်ပြီးတော့တည်ထောင်စွဲနဲ့ကျူးလွန်သူတွေကိုဥပဒေကြောင်းအရအပြည့်အဝအရေးယူသွားပါမယ်အဲ့ဒီသူတွေကိုရှာဖွေပြီးတော့အရေးယူပါမယ်သက်ဆိုင်ရာဝန်ထမ်းတွေကလည်း Asian American နေနဲ့ဒီသက်ဆိုင်တဲ့ကိစ္စတွေကိုအထူးအလေးထားကင်တွယ်သွားပါလိမ့်မယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Chuck Schumer ကပြောသွားတာပါ။ဒါအပြင်ဒီဥပဒေကြမ်းဟာဒေသခံရဲဌာနအနေနဲ့စုံလမ်းစစ်ဆေးမှုတွေဆောင်ရွက်ရမှာပိုထိရောက်အောင်အကူအညီပေးသွားမှာဖြစ်ပြီးတော့တိုင်ကြားမှုတွေနဲ့ပတ်သက်ပြီးတော့လူမျိုးစွဲဆန္ဒစွဲအရာလစ်လျူရှုခံရတဲ့အဖြစ်အပျက်မျိုးတွေနောက်ထပ်မရှိအောင်အထောက်အကူပြုပေးသွားမှာဖြစ်ပါတယ်ခင်ဗျာ။လုံငယ်နေနှစ်အတွင်းအမေရိကန်ပြည်အောင်စုမှာကလေးမျိုးဖွားမှုနှုန်းအကြီးအကျယ်ကျဆင်းသွားကြောင်းအမေရိကန်ယောဂါကာကွယ်တားဆီးရေးနှင့်ထိန်းချုပ်ရေးဌာန CDC ရဲ့စီးရင်ကိန်းဂဏန်းတွေအရသိရပါတယ်။ CDC ရဲ့ကျန်းမာရေးဆိုင်ရာစစ်တမ်းပြုစုသူ Brady Hamilton ကအခုလိုပြောပါတယ်
။ But between 2019 and
2020 2019နဲ့2020ကြာကလေးမျိုးဖွားမှုနှုန်းရောကိုဝင်ဆောင်မိခင်ရေအတွက်ပါ400ခန့်ကျဆင်းသွားတာကတော်တော်လေးများတယ်လို့ဆိုရမှာပါ။
ဒါဟာ COVID-19 ကာယရောဂါကြောင့်ဆိုပေမဲ့ဒီလိုစီးပွားရေးမကောင်းတဲ့အချိန်မှာလုပ်ငန်းရှင်တွေကပေးတဲ့ကျန်းမာရေးအာမခံကလည်းအချိန်မီဆုံးရှုံးနေတာကြောင့်ပါကလေးမျိုးဖွားမှုဇေယျနဲ့ဆောင်းရှောက်ရတဲ့ဇေယျဟာများလွန်းတာကြောင့်အထူးသဖြင့်အခုလို COVID ကာယရောဂါကာလမှာကလေးလိုချင်ပေမဲ့မိဘတွေအနေနဲ့အထူးစဉ်းစားနေရတယ်လို့ဆိုပါတယ်မိခင်လောင်းဆောင်းရှောက်ရေးသူနာပြုလည်းဖြစ်မိခင်တူလည်းဖြစ်တဲ့ Dietre Miller က
The main questions that we hear from patients isWhat am I going to be?
မိဘတွေအဓိကမေးရမေးခွန်းကအက်ထရဆောင်းကြီးအပါအဝင်ကလေးမွေးပြီးရင်ဒီမိဖွားစိတ်ဘယ်လောက်ပေးရမလဲဆိုတာပါ။ပြီးတော့တခြားစိတ်တွေအတွက်လည်းအားလုံးဘယ်လောက်ကုန်ကြမလဲဆိုတာလည်းသူတို့ကသိကျင်စားပါရယ်။ကျွန်မဆိုရင်လွန်ခဲ့တဲ့နှစ်မတ်လတုန်းကသမီးလေးတယောက်မွေးထားတာအခုဆိုရင်14လရှိနေပါပြီ။ကုန်ကြစိတ်ကတော့များပါရယ်။စီးရုံကြီးတွေမှာဆိုရင်စောင့်ရှောက်မှုကောင်းကောင်းပို့ရနိုင်ပေမဲ့3000နဲ့4000ကြားကုန်ကြနိုင်တဲ့အပေါ်မှာစိုးရိမ်ခဲ့ပါရယ်။
ကလေးမျိုးဖွားစိတ်များလွန်းတာကြောင့်ဆိုပေမဲ့အစိုးရကကျန်းမာရေးဆေးအကုန်ချခံပေးတဲ့ဖွံ့ဖြိုးပြီးတိုက်မိတွေမှာပါအခုလိုအခြေအနေမျိုးတွေ့နေရတာပါ Wesley College ကစီးပွားရေးပါမော့ခ Philip Levine က
There's something systematic about the development of modern economy
ဖြစ်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာတဲ့အနေအထားအောက်မှာကိုဝင်ဆောင်မှုဆိုတာနဲ့ပတ်သက်ပြီးအမြင်လဲပြောင်းလဲလာပါတယ်
အမျိုးသမီးတွေဟာအလို့အပေါ်ပိုးအာရုံစိုက်လာတာကြောင့်မိသားစုမှာကလေးများများရှိဖို့ဆိုတာမလွယ်တော့ပါဘူးဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့ဒီလိုတွေ့တွေ့လာရတာဟာဒီအချက်ကြောင့်ဖြစ်မယ်လို့ထင်ပါတယ်
ကလေးမျိုးမှုနှုံပြောင်းလဲမှုဟာကာလကြာရှည်ကလေးကရှိခဲ့တာပါစစ်ပွဲပြီး1950ကာလအတွင်းအမေရိကန်မှာကလေးမျိုးမှုနှုံများခဲ့ပြီးတော့နိုင်ငံရေးစီးပွားရေးနဲ့ယဉ်ကျေးမှုတွေဟာလည်းဒီပေါ်ရိုက်ခတ်မှုရှိပါတယ်အခုအမေရိကရင်ဆိုင်နေရတဲ့ကလေးမျိုးမှုနှုံကြာဆင်းလာတဲ့ပြဿနာဟာလည်းရေရှည်မှာဆက်ကြုံတွေ့နိုင်ကြောင်းပညာရှင်တွေကသုံးသပ်ထားပါတယ်ခင်ဗျာ
သုဒ္ဓဆုံးလေးအမေရိကန်တခွင်အစီအစဉ်မှာရှင်ဆက်ပြီးတော့ဒေါခင်မျိုးသက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍအနားဆင်ကြရအောင်ပ
ါဒီစပတ်တော့မြန်မာနိုင်ငံမှာတွေ့နေရတဲ့ထောက်လှမ်းစောင့်ကြည့်ရင်းနဲ့ကျင်းထောက်ရေးတွေမှာသုံးတဲ့ ISR အမျိုးအစား drone ရင်တွေနဲ့ဒီ drone တွေနဲ့ထောက်လှမ်းမှုကိုဘယ်လိုရှောင်ရှားနိုင်လဲဆိုတာတွေကို American ID မြေပညာရှင်တဦးဖြစ်တဲ့ Paul Stanley ဇေယျကိုမင်းနဲ့ပြန်ကြည့်ပြန်ပါပါခကြသေးခင်ကမန္တလေးမြို့ပေါ်တဝိုင်းမှာတွေ့နေရတဲ့ drone ရင်တွေဟာမြေပြင်ကဆန္ဒပြလှုပ်ရှားသူတွေရဲ့အနေအထားကိုသိဖို့သုံးတာဖြစ်နိုင်ကြောင်း Asia Times ကိုကိုးကားပြီး ANI သတင်းမှာဖော်ပြထားသလိုမြန်မာစစ်တပ်သုံးနေတဲ့ drone တွေဟာထောက်လှမ်းရေးသုံးတရုတ်လိုCH3A ရေဖြစ်ကြောင်း Britain အခြေစိုက် James International Defense Review နဲ့ Washington အခြေစိုက် CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့တို့ကအတည်ပြုထားပါတယ
်မိထီလာမှာရှိတဲ့ Shandell Laser Scan ဒီတရုတ်လုပ်တဲ့ CH3 အမျိုးအစား drone တွေကိုဟိုတွေ့ရတယ်ဆိုပြီးတော့ဓာတ်ပုံနဲ့တကွာ CSIS နဲ့သူတို့က satellite ပုံနေတဲ့သူကပြထားပါတယ်ဒီ drone တွေဘယ်နေရာတွေမှာအဓိကတုံးနေပြောပြပေးပါ
ဟုတ်ကဲ့အခုသူတို့လက်ရှိတရုတ်လုပ် drone ဘလိုနေရာတွေမှာသုံးလဲဆိုတော့အခုကျွန်တော်တို့ဒီနိုင်ငံတွင်းမှာဖြစ်ပျက်နေတဲ့ debate တွေနောက်ပြီးတော့တိုင်းရင်းသားအဖွဲ့တွေအတွက်ကိုသူတို့စုံစမ်းထောက်လှမ်းတဲ့နေရာမှာထောက်လှမ်းတဲ့နေရာမှာအသုံးပြုလို့ရတာပေါ့နော
်အဓိကဒီ drone တွေကိုထောက်လှမ်းတဲ့နေရာမှာအဓိကသုံးနေတာပေါ့နော
်ဟုတ်ကဲ့သူတို့ထောက်လှမ်းတဲ့နေရာမှာပဲအဓိကသုံးတယ်တရုတ်ထုတ်ကထုတ်တဲ့ CH3 drone အမျိုးသားအခုဗမာပြည်ကလက်ရှိရယူထားတာကတော့ဟို surveillance drone ပေါ့နော်ထောက်လှမ်းရေး drone လို့ပဲအဲ့ဒါတော့ဒေါ်လာ4တန်းလောက်ရှိပါတယ်တတိယ3တန်းနဲ့4တန်းလောက်ရှိပါတယ်အခု surveillance drone မဟုတ်ပဲねတခြားမဆိုင်တက်ပြီးတော့ပြလို့ရ drone တွေကိုလည်းသူတို့ရယူကောင်းရယူပြီးတော့သူတို့အသုံးပြုနိုင်ပါတယ်ဒါကတော့စစ်တပ်ကဆိုတော့ကျွန်တော်တို့ဘလို့မှသူတို့ခံမလို့မရဘူး။ဒါပေမဲ့တရုတ်နဲ့သူတို့နဲ့ကအခုအဆင်ပြေနေတော့သူတို့မှလည်းရှိကောင်းရှိဖို့ခံမရတယ်ပေါ့နော်
။ဒီ drone တွေကိုနော်ထောက်လန်းတဲ့နေရာမှာတုံးနေဆိုတော့အခုဆိုရင်ဆန္ဒပြတဲ့လူငယ်လေးတွေထွက်ပြေးနေတာတွေရှိတယ်။ဒေကောင်းဆောင်တွေပုံအောင်နေတာတွေရှိတယ်။သူတို့တွေဒီ drone တွေရဲ့ထောက်လန်းမဲ့ဟိုရှောင်းနိုင်တိမ့်နိုင်လို့များရပါလား
။ဟုတ်ကဲ့ရပါတယ်။ surveillance drone တွေကိုရှောင်းမယ်ဆိုရင်သူတို့ကဒီ thermal imaging လို့ခေါ်တဲ့ဒီအပူလိုင်းကိုရှာပြီးတော့သူက scan လုပ်တာပေါ့နော် image လုပ်ပြီးတော့လူတွေထွက်ပြေးတဲ့နေရာကိုရှာတာအဲ့တော့ပြောမယ်ဆိုရင်တော့ကျွန်တော်တို့ခန္ဓာကိုယ်တွေကနေအပူငွေ့တွေထွက်တယ်အပူငွေ့ထွက်တာကိုကျွန်တော်တို့ကာကွယ်ပြီးတော့အဲ့လိုခြုံလို့ရတဲ့ပစ္စည်းတွေဥပမာအားဖြင့်ကျွန်တော် emergency blanket လို့ခေါ်တယ်ကျွန်တော် UN ကထုတ်တဲ့ mylar blanket လို့ခေါ်တယ်အဲ့ဒါမျိုးလေးတွေခြုံပြီးတွားမယ်ဆိုရင်ဟုတ်တချို့ဆောင်းတွေပါလဲပါပါတယ်ကျွန်တော်တို့ 100% cotton မှာဒီ thermal heat protection ပါတယ်ဆောင်းတွေရှိပါတယ်ဘယ်လိုကောင်းလဲဆိုတော့အလွယ်တကူနဲ့ဒီကျွန်တော်တို့ဈေးတွေပါရင်းတွေဝယ်လို့ရပါတယ်အဲ့ဒါမျိုးတွေခြုံပြီးတော့ဂါထားလို့ရပါတယ်အဓိကတော့ဟိုကြီးတဲ့အခါမှာပေါ့နော်ဟိုခန္ဓာကိုယ်ကနေဟို heat ကအရန်ထုတ်ပြီးတယ်အပူကအရန်ထုတ်ပြီးတယ်ဆိုတော့သူကအပူငွေ့မြင်များထွက်လေသူတို့ drone တွေကနေပို့ပြီးတော့ရှာနိုင်လေပဲအဲ့တော့တမန်လူတယောက်ထိုင်နေတဲ့လူတယောက်နဲ့မတူဘူးပေါ့နော်အဲ့လိုပြေးသွားပြီးတော့ပြေးနေတဲ့နေရာမှာဆိုရင်ကျွန်တော်တို့ရဲ့လူခန္ဓာကိုယ်တွေပဲတတ္တဝါပဲပြေးခန္ဓာကိုယ်တွေကအပူငွေ့ပုံများများထွက်တယ်အဲ့တော့အဲ့ဒီဟာအဲ့လိုအပူငွေ့မထွက်အောင်လို့ကာကွယ်ပေးနိုင်တဲ့ပစ္စည်းမျိုးစားတွေသုံးပြီးတော့ကာကွယ်ပြီးတော့ဝတ်လို့ရပါတယ်နော်ဟိုကျွန်တော်တမန် protection jacket တွေပါလည်းရှိပါတယ်မဟုတ်ဆိုမှာဟိုဈေးပေါ်ပေါ်နဲ့ရယူလို့ရပါတယ်အဲ့လိုဟာမျိုးတွေပေါ့နော်အဲ့အဓိကအလွယ်တကူဆိုရင်တော့မြန်မာပြည်အတွက်ဆိုရင်ကျွန်တော်ပြောရရင်တော့ thermal protection ပါတဲ့ဆောင်းတွေတစ်ထပ်သုံးဖို့နှစ်ထပ်ချုံပြီးတော့တွားရကောင်းတယ် နောက်ပြီးတော့အဲ့လိုမျိုး drone တွေလာနေပြေးနေမဲ့စာအဲ့လိုမှန်နေပါရှိရတဲ့နေရာကနေကွဲနေတာကောင်းတယ်
။ဘာကြောင့်မှန်နေရှိတဲ့နေရာကနေကွဲနေလဲ
။မှန်ဆိုရင် तू ကဟိတ်က तू ကအပြင်ကိုမထွက်ဘူးပေါ့နော်။ဟိတ်ကအပြင်ကိုမထွက်ဒါပေမဲ့မှန်ကိုတော့လက်နဲ့သွားကင်လို့မရဘူး။မှန်ကိုလက်နဲ့သွားကင်လိုက်ရင်တော့အဲ့မှန်မှာကိုလှူရဲ့ဟိတ်ကကြံခဲ့တယ်။တဖြည်းဖြည်းနဲ့ဟိုရောက်လာကျွန်တော်ဒီတာမစကန်နာနဲ့ကြည့်ရင်သေသေချာချာမြင်တွေ့နိုင်ပါလား။အဲ့ကာကွယ်တဲ့ပစ္စည်းတွေကတော့မိုင်လာဘလန်ကက်လို့ခေါ်တဲ့ UN ကနိုင်ငံတကာမှာအလိုလူပေးနေတဲ့ဒီတာမဘလန်ကက်တွေသုံးလို့ရတယ်။အဲ့ဒါတိတိလေးပဲပေါ့ပေါ့လေးပဲဒေါ်လာတော့မပေးရပါဘူး။အဲ့အဲ့ဒါမျိုးလေးတွေဝယ်ပြီးတော့သုံးပြီးတော့ကာကွယ်ထားလို့ရတယ်။မဟုတ်ရင်နှစ်ခုသုံးခုလောက်ဝယ်ထားပြီးတော့ကာကွယ်ပြီးတော့ပြေးလို့လွားလို့ရတယ်။ဒါပဲမပြေးတာလည်းကောင်းတာပေါ့နော်။အဲ့လို drone တွေပါလာတဲ့အချိန်မှာငြိမ်ပြီးတော့ကိုကာကွယ်ရမယ့်ပစ္စည်းတွေကာကွယ်ပြီးတော့ရက်နေတာကောင်းတယ်ပေါ့နော်။အကယ်၍ပြေးမယ်ဆိုရင်တော့မှအုပ်စုတစုလည်းမပြေးဘဲနဲ့ခွဲပြေးတာအကောင်းဆုံးပဲ။ဘာလို့လဲဆိုခွဲပြေးတော့သူတို့ဟိုရှာအားရခက်တာပေါ့နော်။ drone နဲ့မဟုတ်ဘူးပေါ့ကျွန်တော်ဒီဟို computer guided missile ပါတဲ့ drone တွေကိုလည်းအဲ့လိုမျိုးပြေးတာအကောင်းဆုံးပါ။ဒါကတော့ဒီအခြေခံဟိုကာကွယ်တဲ့နည်းလေးပေါ့နော်
။ဟုတ်ကဲ့။နောက်လူရဲ့ကိုယ်ထဲကနေပြီးတော့ electromagnetic field တွေထွက်ပါတယ်။ဆိုတော့ဒီဥစ္စာကိုရောဒီ drone တွေကနေပြီးတော့သူတို့ဖမ်းလို့ရပါလား
။ရပါတယ်။အဲ့ဒီဟာတွေကိုကာဝယ်ဖို့အတွက်ခုနပြောတဲ့ကြီးမျိုးစားတွေတုံးရမယ်။ electromagnetic thermal protection ဖြစ်တဲ့ဆောင်းတွေရှိတယ်။ mylar blanket လိုဟာမျိုး emergency blanket လိုဟာမျိုးတွေရှိတယ်။အဲ့ဒါတွေကိုတုံးလို့ရပါတယ်။နောက်တချို့အလွယ်တကူပြောရင်တော့ခီးတွေပါရင်ပါရင်လေအဲ့ဒီဒီမူကာတာအဲ့လိုမျိုးကာလို့ရတဲ့ဟာတွေပဲရှိပါတယ်အမှန်တကယ်တော့အဲ့ဒီအသားဘယ်လိုကောင်းလဲဆိုတော့နိုင်လွန်လဲခက်စစ်စင်ပဲ diamond point လေးလိုမျိုးဟာမျိုးပေါ့နော်လူလူကခက်ပြော့ပြော့လေးပဲဟိုကျွတ်ကျွတ်အိတ်လိုအသားတော့အဲ့လိုမျိုးအဲ့ဒါလေးတွေရှိပါအဲ့ဒါတွေကတော်တော်ကာကွယ်ပါတယ်တော်တော်များများတုံးနေကြပါ
မြန်မာနိုင်ငံမှာက drone ကိုသိမရင်ပါကြသေးဘူးအဲ့တော့ drone ပြန်လဲမပြန်ဘူးအဲ့ဒါကြီးရောကိုကနေပြီးတော့မြေပြင်ကနေပြီးတော့ဒီ drone လာနေရမလားနေဘူးဆိုတော့ဘယ်လိုလုပ်သိနိုင်မလဲ
drone ကိုဖိုင်းရင်တော့ drone scanner တွေနဲ့ radio frequency scanner တွေနဲ့ပေါ့နော်တုံးမှရပါတယ်အခု CH drone လိုမျိုးကတော့သူတို့ကမီတာ1000အထက်မှာပြန်တော့ drone down နဲ့တော့ဖမ်းလို့မရဘူးပေါ့နော
်ကို Stanley ဇေယျရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့မြေပြင်ရဲ့ကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော
်တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့မြေပြင်ရဲ့ကဏ္ဍပါရှင်အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်နန်းလောင်ပြောပြပေးပါရှင
်စစ်အုပ်ချုပ်ရေးကောင်စီတပ်တွေကတရားလှည့်လို့ဖမ်းဆီးတာအရာဝတ်တွေနဲ့ကင်းလဲပြီးတော့လုံခြုံရေးတင်းကျပ်ထားတဲ့အတွက်လက်မော်ထွက်ဆနာပြတာတွေလုပ်ဖို့ခက်ခဲလာပေမဲ့ခွရက်ပိုင်းအတွင်းဆနာပြစစ်ကြောင်းတချို့မှာလွှင့်အားပုံများလာပါတယ်။တပေကောင်းဆောင်လူငယ်တွေကလုံခြုံရေးအခြေအနေကိုကြိုတင်လေ့လာပြီးမှအချိန်တို့အတွင်းပေကင်းကင်းနဲ့စနစ်တကျတပေပွဲဆင်နွှဲလာကြတာပါ။ရန်ကုန်မြို့နယ်တချို့မှာလူငယ်တွေဥဆောင်တဲ့စစ်အာဏာရှင်ဆန့်ကျင်ရေးဆနာပြပွဲတွေလုပ်ခဲ့ပြီးနယ်မြို့တွေမှာလည်းအာဏာရှင်ဆန့်ကျင်ရေးဆနာပြလှုပ်ရှားမှုတွေပုံစံမျိုးစုံနဲ့အားကောင်းလာပါတယ်။2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့အတွက် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းမလားမဲမတမာမှုကျူးလွန်ခဲ့သူတွေကိုအရေးယူမလားစဉ်းစားဆောင်ရွက်သွားမယ်အကြောင်းစစ်အုပ်ချုပ်ရေးကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။နိုင်ငံတော် NLD ပါတီယုံတွေကိုဝင်ရောက်ရှာဖွေတာအဖွဲ့ဝင်တွေကိုဖမ်းဆီးအရေးယူတာတွေရှိပေမဲ့ပါတီယုံတွေကတော့ခုချိန်ထိပြိပင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲရွေးကောက်ပွဲကိုလေ့လာဆောင်ကြည့်ခဲ့တဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ ANFARA က2020ရွေးကောက်ပွဲဟာမြန်မာပြည်သူဆန္ဒကိုထင်ရှားတဲ့ရွေးကောက်ပွဲဖြစ်တဲ့အကြောင်းမဲမတမာမှုတွေရှိတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့အာဏာသိမ်းတာကကြိုးချောင်းခိုင်လုံမှုမရှိဘူးလို့သူတို့ရဲ့လေလာတွေ့ချက်တွေကိုထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေတိုးတက်မှုမရှိဘူးဆိုရင်ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုပေးနေတဲ့အကူအညီတွေကိုပြန်စဉ်းစားသွားမှာဖြစ်တယ်လို့ပုဂ္ဂလိကရည်နေမြွနာမှုတွေလည်းဖြစ်လာနိုင်ခြင်းမရှိနိုင်ဘူးလို့ဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမီတစုမိုတဂီကဒီကနေ့မေလ23ရက်နေ့မှာပြောလိုက်ပါတယ်။ဒီလိုအခြေအနေတိုင်းဆက်ပြီးသွားနိုင်မယ်ဆိုရင်တော့ ODA လို့ခေါ်တဲ့တရားဝင်ဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုပြန်စဉ်းစားတာသမမဟုတ်သူတို့ဘက်ကဆန္ဒရှိတယ်ဆိုရင်လည်းပုဂ္ဂလိကကော်မတီတွေအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလှုပ်လာနိုင်မှာမဟုတ်ပါဘူးလို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်
။နန်းလောင်ပါရှင်။ ဒီကနေ့ညအတွက်အစီအစဉ်လေးကတော့ဒီလောက်ပါပဲ။ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖက်အင်ဂျင်နီယာကတော့ Nevsin Lok ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice